Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American ကနေ American အတန်ကနေ2024ခုနှစ်နိုဝင်ဘာလ5ရက်အင်ကာညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီ Washington DC မြို့ရကနေတိုက်ရိုက်ဆက်လုပ်နေပါပြီ။လိုင်းဒိုမီတာ3251အပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ
ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးသွားမှာဖြစ်ပါတယ်ဒီကနေ့ဆိုလို့ရှိရင်သတင်းတွေထဲမှာဆိုလို့ရှိရင် American သမ္မတရွေးကောက်ပွဲသတင်းတွေကိုအထူးတလည်းတင်ပြပေးပါမယ်အဲ့ဒီနောက်မှာတော့မြန်မာနဲ့နိုင်ငံတကာဆိုင်ရာသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးမှာပ
ါဟုတ်ကဲ့ပါကိုဇော်မိုးကျော်ရေအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်ထဲမှာဆိုရင် American သမ္မတရွေးကောက်ပွဲမြို့တော်နာကမဲယုံတစ်ခုအခြေအနေနဲ့နောက်ဆုံးရလက်ခံမှန်းနိုင်ခြေတွေကိုဘလို့ရှိတာကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။နောက်အမေရိကန်ရွေးကောက်ပွဲမှာပထမဆုံးမဲရလက်ထွက်နိုင်တဲ့ဒေသအခြေအနေကရောဘလို့ရှိပါလဲ။နောက်ဒီအမေရိကန်ရွေးကောက်ပွဲအပေါ်မှာပဲမြန်မာအကဲခတ်တချို့အမြင်ကဘလို့ရှိတာမှာ
မြန်မာနိုင်ငံနဲ့ပတ်သက်ရင်အမေရိကန်သမ္မတရွေးကောက်ပွဲဟာစိတ်မဝင်စားဘဲနေလို့မရပါဘူး။ကမ္ဘာ့နောက်မှာတခြားနိုင်ငံတွေလိုပဲအမေရိကန်ကမြန်မာနိုင်ငံမှာတည်ရောက်မှုရှိတယ်
အခုလိုသတင်းလွှာတွေအပြီးမှာတော့အင်ကာညပတ်စင်ကဏ္ဍတွေဖြစ်တဲ့မြေကြီးဩစာလေသမားဘွားနောက်အမေရိကန်ရွေးကောက်ပွဲရဲ့ထူးခြားချက်ပြီးရင်အမေရိကန်နိုင်ငံရဲ့သတင်းဆောင်ပါကဘာတလောခီးသွားအစီအစဉ်တွေစက်တိုင်းနှဆင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့ပဲပြောပြပေးပါမယ်ခင်ဗျာ
ဒီကနေ့အင်ကာနေ့အမေရိကန်သမ္မတရွေးကောက်ပွဲကျင်းပတဲ့အတွက်ပြည်내အသီးသီးမှာတန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေမဲပေးနေကြပါတယ်။တန်းနဲ့ချီတဲ့မဲဆန္ဒရှင်တွေဟာလည်းကြိုတင်မဲတွေပေးခဲ့ကြပါတယ်။ရွေးကောက်ပွဲမတိုင်ခင်တရက်နေ့မနေ့ကအထိ AP သတင်းဌာနကကောက်ယူထားတဲ့စီးရင်တွေအရကြိုတင်မဲပေးသူ82တန်းလောက်ရှိခဲ့ပြီးဒါဆိုလို့ရှိရင်နောက်ဆုံးသမ္မတရွေးကောက်ပွဲထက်အနည်းငယ်ပိုများပါတယ်။ကြိုတင်မဲပေးသူစံချိန်တွေများပြားခဲ့တဲ့အထက်မှာအတိတ်အနဲ့ရှင်ပြန်ရမယ်လို့ခန့်မှန်းထားတဲ့ဂျော်ဂျီယာ၊မြောက်ကယ်ရိုလိုင်းနာပြည်နယ်တွေလည်းပါဝင်ခဲ့ပါတယ်။ပြီးခဲ့တဲ့သမ္မတရွေးကောက်ပွဲနှစ်ကြိမ်စလုံးအဆုံးဖြတ်ပေးရမှာအဓိကကျတဲ့ဂျော်ဂျီယာပြည်နယ်မှာကြိုတင်မဲပေးသူ၄တန်းကျော်အထိစံချိန်တင်ခဲ့ပါတယ်။ဒီကနေ့ကျင်းပမယ့်ရွေးကောက်ပွဲဟာသမ္မတဘယ်သူဘယ်ဝါအနိုင်ရမယ်ဆိုတာအတိအကျပြောဆိုဖို့ခက်ခဲပြီးအရှုံးအနိုင်သူမသာကိုမသာကပ်ပြီးရှင်ပြန်ရမယ်ရွေးကောက်ပွဲဖြစ်တယ်လို့အများကသတ်မှတ်ထားကြပါတယ်။ဒါကြောင့်လဲထောက်ခံမှုအပြောင်းလဲဖြစ်နိုင်တဲ့အကျိတ်နဲ့ရှင်ပြန်ရမယ်ပြည်နယ်တွေရလတ်အဆုံးဖြတ်ပေးနိုင်တဲ့အဓိကပြည်နယ်တွေကိုသမရလောင်းတွေအပြင်းအထန်စီယုံမဲဆွဲခဲ့ကြပါတယ်။အဓိကအနီးကပ်စောင့်ကြည့်နေတဲ့ပြည်နယ်တွေကတစ်ခုဖြစ်တဲ့ Pennsylvania ပြည်နယ်မှာဒီမိုကရက်သမ္မတလောင်းကမလာဟဲရစ်ရော Republican သမ္မတလောင်းဒေါ်နယ်ထရန်ရောနှစ်ယောက်စလုံးကမဲဆွဲစီယုံပြောဆိုခဲ့ကြပါတယ်
။ဒီအမေရိကန်သမ္မတရွေးကောက်ပွဲကိုပဲပြည်ပကနှောက်ရှက်မဲ့ NDA အတွက် American ထောက်လိုင်းရေးကတတိပေးလိုက်ပါတယ်။ American သမ္မတရွေးကောက်ပွဲကျင်းပနေတဲ့အချိန်မှာပဲ American ပြည်သူတွေအကြားရွေးကောက်ပွဲကိုအကြောင်းပြုပြီးသွေးကွဲအောင်ပဋိပက္ခဖြစ်အောင်သွေးထိုးပေးတဲ့ပြည်ပကလှုံ့ဆော်တဲ့လုပ်ရက်တွေကိုတတိထားကြဖို့ American ထောက်လိုင်း Agency တွေကအရေးပေါ်သတိပေးချက်ထုတ်ပြန်လိုက်တာပါရွေးကောက်ပွဲလုပ်ငန်းစဉ်အပေါ်ယုံကြည်မှုပြတ်ပြားပြီးသိသိအောင်ရည်ရွယ်ထုတ်လွှင့်တဲ့ဗီဒီယိုအတုတွေနဲ့မဲဆန္ဒရှင်တွေအချင်းချင်းဒေါသတကြီးနဲ့တင်းမာမှုတွေပေါ်လာအောင်ရည်ရွယ်တဲ့လုပ်ရက်တွေရှိနေတယ်လို့တနင်္လာနေ့နှောင်းပိုင်းမှာအမေရိကန်ထောက်လှမ်းရေးကသတိပေးထားတာပါတင်းမာမှုတွေတိုးလာနိုင်တယ်လို့အထူးသဖြင့်အကျိတ်နဲ့ရှင်ပြန်ရမယ့်ပြည်နယ်တွေမှာဖြစ်နိုင်ခြေရှိတယ်လို့လည်းသတိပေးထားပါတယ်ဒီဘက်ကလှုံ့ဆော်နေတဲ့အဖွဲ့အစည်းတွေထဲမှာရုရှားရဲ့ချင်းချောက်မှုကအဆိုးဝါးဆုံးနဲ့အတက်ကြွဆုံးလုပ်နေတာတွေ့ရတဲ့အကြောင်းအမေရိကန်ထောက်လှမ်းရေးဌာနစိုက်ဘာလုံခြုံရေးဌာန CISA ရုံးကသတိပေးချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
ဒီကနေ့အင်္ဂါနေ့မှာကျင်းပတဲ့အမေရိကန်ရွေးကောက်ပွဲမှာအထက်လွှတ်တော်နဲ့အောက်လွှတ်တော်နှစ်ရာစလုံးကိုအများစုနဲ့ထိန်းချုပ်ထားနိုင်ရေးဟာလည်းအရေးပါတဲ့ကိစ္စတစ်ခုဖြစ်ပါတယ်သမရအသည့်ရဲ့အစီအစဉ်တွေကို၆ခန်းအားပေးမှာလားဒါမှမဟုတ်ကန့်ကွက်မှာလားဆိုတာကတော့လွှတ်တော်နှစ်ရရဲ့လက်ထက်မှာရှိပါတယ်။လွှတ်တော်နှစ်ရစလုံးအတွက်ကိုယ်စားလှယ်တွေကိုလည်းဒီကနေ့အင်္ဂါနေ့သမရရွေးကောက်ပွဲမှာတပြိုင်တည်းထဲရွေးချယ်မှာဖြစ်ပါတယ်။အခုကျင်းပတဲ့သမရရွေးကောက်ပွဲဟာ2021ခုနှစ်လွှတ်တော်မှာဆန္ဒပြမှုတွေနဲ့တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးနောက်ပထမအဦးဆုံးအကြိမ်ရွေးကောက်ပွဲလည်းဖြစ်တယ်လို့မမျှော်လင့်တဲ့စိုးရိမ်ပူပန်မှုတွေနဲ့ကြုံရကြိမ်လည်းဖြစ်ပါတယ်။စီးပွားရေးဆိုင်ရာကိစ္စနေဇာကိစ္စဒတိတာဖြက်ခွင့်ကိစ္စအစတဲ့အကြောင်းအရာတွေအပါအဝင် အရေးကြီးကိစ္စတွေကိုလွတ်တော်မှာညှင်းခုံဆွေးနွေးဆုံးဖြတ်ရမှာဖြစ်ပါတယ်။လွတ်တော်ကိုယ်စားလှယ်အရေးအတွက်တဦးနှစ်ဦးအစအနှဲငယ်ကွာခြားမှုဟာဒီပါတီနှစ်ခုကြားချိန်ငွေရှာကိုအပြောင်းအလဲဖြစ်စေနိုင်ပါတယ်။ Republican အမတ်တွေထိန်းချုပ်ထားတဲ့ New York, California ပြည်နယ်အောက်လွတ်တော်အမတ်နေရာတွေကို Democrat တွေပြန်ရနိုင်ဖို့ကြိုးပမ်းနေသလို Montana, Pennsylvania, Michigan, Wisconsin စတဲ့ပြည်နယ်တွေကအထက်လွတ်တော်အမတ်နေရာတွေကိုလည်း Democrat တွေထံကနေပြန်ရဖို့ Republican တွေကကြိုးပမ်းနေကြပါတယ်။
အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြောင်းထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့ညဘက် VO ရဲ့သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်။မြန်မာအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာတရုတ်နိုင်ငံကိုဒီကနေ့အင်္ဂါနေ့ပါပဲရောက်ရှိသွားပါတယ်။ဒီခရီးစဉ်ဟာ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်တရားဝင်လူသိရှင်ကြားတွားရောက်တဲ့ပထမဆုံးခရီးစဉ်လည်းဖြစ်ပါတယ်။ယူနန်ပြည်နယ်ကူမင်းမှာဗုဒ္ဓဟူးနေ့စတင်ပြုလုပ်မဲ့မက်ကောင်ရာဝန်ထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့တွားတာပါ။တရုတ်အစိုးရတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံဖို့မျှော်လင့်ရပါတယ်။သုံးသပ်သူတွေကတော့ဒီခရီးဟာတိတ်ပြီးထူးထူးခြားခြားရလဒ်တွေထွက်ပေါ်လာမှာမဟုတ်ပဲမြန်မာစစ်ကောင်စီရဲ့အဓိကမဟာမိတ်ဖြစ်တဲ့တရုတ်အနေနဲ့တိတ်လိုလိုလားလားမရှိပေမဲ့အသေးအမှတ်ပြုတဲ့အနေနဲ့ဖိတ်ကြားတာလို့သုံးသပ်သူတွေကဆိုကြပါတယ်။တရုတ်ရဲ့ဒီဖိတ်ကြားမှုဟာစစ်ကောင်ဆောင်ကိုအသေးအမှတ်ပြုတဲ့သဘောဖြစ်ပေမဲ့နိုင်ငံထိပ်တန်းကောင်ဆောင်တွေအပြန်အလှန်ဖိတ်ကြားတဲ့တန်တမာဆက်ဆံရေးမျိုးလောက်တော့အဆင်မပြေဘူးလို့နိုင်ငံတကာပဋိပက္ခစောင့်ကြည့်လေ့လာရေးအဖွဲ့ ICG ရဲ့တာဝန်ရှိသူတူဖြစ်တဲ့ Richard Hosey ကပြောဆိုပါတယ်။အာဏာသိမ်းစစ်ကောင်စီဟာအတိုက်အခံတွေရဲ့လက်နက်ကင်တွန်းလှန်မှုကိုခံရပြီးလာရှိုးလိုမျိုးကြီးတွေအပါအဝင်နည်းမျိုးအတော်များများလက်လွတ်ဆုံးရှုံးထားရပါတယ်။ဒါပေမဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လည်းတရုတ်ပြည်ခရီးစဉ်ဟာမြန်မာပြည်တွင်းသူရင်ဆိုင်နေရတဲ့ပြဿနာတွေကိုဖြေရှင်းပေးနိုင်မှာမဟုတ်ဘူးလို့ USIP အဖွဲ့ကြီးရဲ့သုတေသီ Jason Tower ကတော့ပြောဆိုပါတယ်
။အရှေ့လေပိုင်းဘက်မှာတော့ Israel ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဂါဇာမှာဆယ်ချီသေဆုံးပြီးအမျိုးသမီးနဲ့ကလေးအများစုဖြစ်ခဲ့ရပါတယ်။Israel ဒီလေကြောင်းတိုက်ခိုက်မှုကြောင့်အင်ကာနေမနက်ထိဂါဇာမှာအနည်းဆုံးလူ30ကျော်သေဆုံးခဲ့ပြီးဒီသေဆုံးသူတွေထဲမှာအမျိုးသမီးနဲ့ကလေးတွေအများစုဖြစ်တယ်လို့ပါလက်စတိုင်းကျမ်းမာရေးတာဝန်ရှိသူတွေကဒီနေ့အင်ကာနေမှာပြောလိုက်တာပါဒီနေ့လာနေညကတည်းကစတင်ခဲ့တဲ့ Israel လေကြောင်းတိုက်ခိုက်မှုကြောင့် Bialahia ဒေသမှာအနည်းဆုံးလူ20လောက်သေဆုံးခဲ့ရတာပါအင်ကာနေမနက်ပိုင်းမှာလည်းကလေး4ဦးနဲ့အမျိုးသမီး2ဦးပါဝင်10ဦးသေဆုံးခဲ့ရပါသေးတယ်ကုလသမဂ္ဂပါဝင်နိုင်ငံတကာအတိုင်းဝိုင်းကဂါဇာမှာရောလေဘနွန်မှာပါအပြစ်ခတ်ရဲစဲဖို့တိုက်တွန်းနေပေမဲ့စစ်ပွဲတွေဆက်ဖြစ်နေတာပါပါလက်စတိုင်းတွေနေထိုင်တဲ့ဂျော်ဒန်မြေနောက်ဘက်ကန်ဝက်စ်ဘက်မှာလည်းဒီနေ့အစ္စရေးကလေကြောင်းတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံး3ဦးသေဆုံးခဲ့ရပါတယ်ခင်ဗျာ
ရုရှားဘက်ကညပိုင်းတိုက်ခိုက်မှုတွေအတွင်းပြစ်လွတ်လိုက်တဲ့ပက်ထိန်ဒုံး2ဆင်းဒရုန်း96ဆင်းအနက်48ချင်း8ဆင်းကိုပစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်ဘက်တာဝန်ရှိသူတွေကဒီကနေ့ပဲပြောဆိုပါတယ်။ Kiev နဲ့ Odessa ဒေသတွေအပါအဝင်နေရာ8နေရာကိုတိုက်ခိုက်တဲ့ရုရှားရဲ့တိုက်ခိုက်မှုတွေကိုလည်းကြားပြတ်ဟန်တားနိုင်ခဲ့တယ်လို့ယူကရိန်းလေတပ်ကသတင်းထုတ်ပြန်ပါတယ်။ရုရှားရဲ့ဒီကနေ့တိုက်ခိုက်မှုတွေတွင်အနည်းဆုံးလူ6ဦးသေဆုံးပြီး16ဦးဒဏ်ရာရရှိခဲ့တယ်လို့ Zaporizhia ဒေသအုပ်ချုပ်ရေးမှူး Ivan Fedorov ကပြောဆိုပါတယ်။Kiev ဒေသဆိုင်ရာတာဝန်ရှိသူတွေကတော့ Kharkiv ဒေသဆိုင်ရာတာဝန်ရှိသူတွေကတော့ရုရှားရဲ့တိုက်ခိုက်မှုကြောင့်လူ2ဦးဒဏ်ရာရရှိပြီးအဆောက်အဦတချို့ပျက်စီးခဲ့တယ်လို့ပြောဆိုပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနကလည်း Kharkiv ဒေသကိုတိုက်ခိုက်လာတဲ့ Ukraine ရဲ့ drone 6ဆင့်ကိုဖျက်ချနိုင်ခဲ့တယ်လို့ပြောဆိုပါတယ်။ Kharkiv ဒေသအပအဝင်ရုရှားရဲ့ရှေ့တန်းနယ်မြေတွေမှာမြောက်ကိုရီးယားစစ်သား 1,000 ကျော်လောက်ရှိနေတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတွေကဒီကနေ့အင်ကာနေ့သတင်းစာရှင်းလင်းပွဲမှာထုတ်ပြန်ထားပါတယ်။
မင်္ဂလာညချမ်းပါတော်ရရှင်ပါခင်ဗျာ VOA American တန်ရဲ့ဒီထိတ်တရသတင်းတွေကိုကိုစမုကျော်နဲ့ပြောပြပေးခဲ့တာပါအခုသတင်းတွေပြီမှာတော့ဒီစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေစက်လိုက်ပါတခုကတော့အခုကျွန်တော်တို့ရဲ့သတင်းတောက်မက်ကင်ဖြူထွေးတက်ရိုက်ဒီ American သမ္မတရွေးကောက်ပွဲကမယုံချင်တွေကိုပြောပြပေးမှာပါအဲ့တော့ American ပြည်ထောင်စုမှာဒီနေ့နိုဝင်ဘာ5ရက်ပေါ့နော်အင်ကာနေ့အခုဆိုရင် American စံတော်ချိန်မနက်မှာနိုင်ငံတော်မဲရီအချိန်နဲ့စပေးနေပြီပေါ့ အဲ့တော့အခုလိုမဲပေးနေတဲ့ခြေနေတွေမဲပေးနေသူတွေရဲ့နောက်သဘောထားနောက်ရွေးကောက်ပွဲရလက်လာလာဘာတွေခံမှန်းနိုင်မလဲဆိုတာတွေကိုသိရဖို့အခုမြို့တော်ဝါရှင်တန်နဲ့မဝေးလှတဲ့ဗာဂျီးနီးယားပြည်နယ်ကမဲရုံတစ်ခုကိုကိုယ်တိုင်ရောက်နေတဲ့မက်ခင်ဖြူတွေကိုကျွန်တော်တို့တိုက်ရိုက်မေးမှာပါမက်ခင်ဖြူတို့ရဲ့အခုရောက်နေတဲ့မဲရုံမှာမဲလာပေးနေတဲ့လူအနေထားကများလာပြီလား
ဟုတ်ကဲ့ပါကိုဝင်းမင်းကြီးမင်္ဂလာပါရှင်ကျွန်မအခုရောက်နေတာကတော့ဆက်စပ်ပြောသလိုဝါရှင်တန်မြို့တော်နဲ့တော်တော်ကိုနှီးပါတယ်အချိန်အားဖြင့်15မိနစ်တောင်ဝေးတဲ့နေရာပေါ့နော်ဆိုတော့အခု6နာရီမှမဲယုံကမဲစားဖွင့်တယ်အခု9နာရီခွဲလောက်အချိန်မှာတော့လူတော်တော်များလာတာကိုလည်းတွေ့ရပါတယ်ရှင်ဟိုများလာတဲ့ဆိုပေမဲ့ဟိုအရင်ကျွန်မဒီမှာလာပြီးတော့ရွေးကောက်ပွဲနှစ်ကြိမ်လောက်ကျွန်မမဲလာလာပြီးတော့ဒီမှာလာပြီးတော့ဟိုသတင်းယူခဲ့ဘူးတဲ့အချိန်လေးနဲ့နှိုင်းရှင်ရင်တော့လူတွေတန်းစီနေတာမျိုးတော့မဟုတ်ပါဘူးဒါပေမဲ့လူတွေဝင်လိုက်ထွက်လိုက်နေရတော့အဆက်မပြတ်ဘူးလို့ပြောရမှာပေါ့နော်ဆိုတော့လူလည်းတော်တော်လေးလာလာကိုတွေ့ရပါတယ်ပတ်ဝန်းကျင်အနေထားကလည်းတော်တော်လေးအေးအေးချမ်းချမ်းတော့မြင်ရပါတယ်ရှင်မဲလာပေးတဲ့သူတွေကတော့အခုထိမပြတ်သေးပါဘူးည9နာရီထိဒီမဲယုံမှာဆက်ပြီးတော့မဲပေးသွားကြမှာပါရှင
်ဟုတ်ကဲ့မကင်မီတီအဲ့တော့အခုဒီမဲယုံတဝိုက်အချိန်လေးရောအေးစသေးပဲလားရာသီဥလည်းကောင်းနေတယ်ဆိုတော့
ဟုတ်ပါတယ်ရှင်မနေ့စောစောလာတော့ကလည်းအေးပေးမယ်အခုတော့ရာသီဥကလည်းတော်တော်လေးကောင်းပါတယ်မဲလာပေးကြတဲ့သူတွေကလည်းပုံမှန်အေးအေးဆေးပါပဲဒီမှာမဲယုံမှာတာဝန်ခံစောင့်နေတဲ့သူတွေကလည်းလူတွေချောချောမွမွဖြစ်အောင်ကူညီပေးနေတာတွေကိုတွေ့ရတယ်ဗိုလန်တီယာခေါ်မှာပေါ့နော်စေနာဝင်နဲ့လာလုပ်ပေးနေတဲ့သူတွေရှိတယ်မဲလာဆွဲကြတဲ့သူတွေလည်းရှိတယ်ဆိုတော့ဒီရွေးကောက်ပွဲမတိုင်ခင်ရက်ပိုင်းတော့ဝါရှင်တန်မြို့တော်တဝိုက်မှာဒီအကြံဖတ်မှုဖြစ်မှာနော်ရွေးကောက်ပွဲအငင်းပွားမှုတွေပေါ်မှာအခြေခံပြီးတော့မှလုံခြုံရေးစိုးရင်ရတဲ့အချိန်ကြီးဖြစ်မဲ့ပေါ်မှာမူတည်ပြီးတော့လုံခြုံရေးတိုးချဲ့ချထားရရောရှိပါတယ်ဥမာတန်မန်းကာရာတို့မျိုးတော့တဝိုက်မှာပေါ့လေဒါပေမဲ့ဒီအခုကျွန်မရောက်နေတဲ့မဲယုံတဝိုက်မှာကတော့လုံချုံရေးအနေချင်းရှိတာကလွဲလို့ရှိရင်အားလုံးကအေးအေးချမ်းချမ်းပဲမဲလာပေးတဲ့သူတွေကလည်းသူတို့အနေနဲ့လုံချုံရေးအတွက်စိုးရိမ်မှုမရှိဘူးလို့ပြောကြပါတယ်ဆိုတော့ဒီနေရာမှာကျွန်မမဲယုံမှုနဲ့ပတ်သက်ပြီးတော့လည်းဒီနေ့မဲလာပေးတဲ့အခြေအနေကိုမေးထားတာလေးရှိပါတယ်ရှင
်ဟုတ်ကဲ့ဖွင့်ပြပါအောင
်yeah, we have a number of people that are just online and they're just coming through. We expect to have a lot of people throughout the day.
Great, thank you. Sorry. သူကတော့ပြောသွားတာကဒီနေ့ပေါ့နော်မဲလာပေးမဲ့သူတွေများမယ်လို့သူတို့ခန့်မှန်းထားတယ်တနေ့ကုန်ပေါ့မဲယုံပေးမဲ့အချိန်ထိမဲလာပေးမဲ့သူတွေများမယ်လို့သူတို့ခန့်မှန်းထားတဲ့အကြောင်းပြောတာပါဆိုတော့ဒီရွေးကောက်ပွဲမှာကထူးခြားတာကတော့မဲရွေးကောက်ပွဲတွေမတိုင်ခင်မှာမဲပြီးတဲ့သူဦးရအခုဆိုရင်တန်း80ကျော်သွားပါပြီဒါအတော်ကိုများတဲ့အရေးအတွက်လို့ပြောရမှာပါအမေရိကန်ပြည်ထောင်စုမှာမဲပြီးပိုင်ခွင့်ရှိသူတန်း240ကျော်ရှိတဲ့အထက်မှာ80ကျော်ကအခုဆိုရင်အကျိုးတင်မဲတွေပေးပြီးသွားပြီဆိုတော့ဒီနေ့နေ့မှာလာပေးကြတဲ့သူအများပြားကြတော့လေသူတို့ကဒီနေ့မှာလာပေးရတဲ့ခံစားချက်ပေါ့နော်သူတို့ရဲ့မဲတရားကဘလောက်အရေးကြီးတယ်ဆိုတော့ဖော်ပြခြင်းနဲ့ဒီနေ့မှာလာပေးရတဲ့ခံစားချက်ကိုစိုက်တဲ့အကြောင်းမလို့ဒီနေ့မှာလာပေးကြတယ်လို့လည်းကျွန်မတို့ပြောကြတယ်ဆိုတော့ကြိုတင်မဲပေးတဲ့သူကလည်းတန်း80ကျော်ရှိပြီဒီနေ့မှာလဲနောက်ထပ်တန်းပေါင်းများစွာမဲလာပေးဖို့မဲပေးမဲ့သူဦးရေများမယ်လို့လည်းမျှော်လင့်ထားတယ်ဆိုပြီးတော့မဲယုံမှုနဲ့စကားပြောတဲ့ချိန်မှာတော့ကျွန်မသိရပါတယ်ရှင်
ဟုတ်ကဲ့အဲ့တော့အခုလိုဒီအများကြီးလာပေးမှာဒါအားရစရာပေါ့နော်အမေရိကန်ရေကောက်ပွဲအတွက်ဒီမိုကရေစီအတွက်ပါအဲ့ဒီတော့အခုမဲလာပေးတဲ့သူတွေနဲ့ရောစကားပြောပြခဲ့တော့သူတို့ရဲ့သဘောထားတွေနဲ့သူတို့ကဘယ်လိုလူမျိုးအစားတွေဖြစ်တယ်ဘယ်လိုမဲတွေပေးခဲ့ကြတယ်ဆိုတာကိုပြောပြပေးလို့ရမလား
ဟုတ်ကဲ့ပါရှင်ကျမဒီမှာမဲယုံကိုစရောက်တဲ့မနေ့6နာရီဝင်းကျင်ကတည်းကပေါ့နော်တွေ့လိုက်ဇီနဲ့ကိုကျမရသလောက်စကားပြောပြပါတယ်ဆိုတော့အခုကျွန်မရောက်နေတဲ့နေရာကဗာဂျီးနီးယားပြည်နယ်ထဲမှာဆိုပေမဲ့ Republican အများစုရှိတဲ့ဗာဂျီးနီးယားပြည်နယ်ဆိုပေမဲ့လေဒီ Arlington မြို့မှာကတော့လူငယ်ပညာတတ်ဒီမိုကရက်တွေအများစုနေထိုင်တဲ့နေရာဖြစ်တဲ့အခါကျတော့ကျွန်မမေးမြန်းနေတဲ့မှာအများစုကတော့သူတို့ကဒီမိုကရက်ကိုမဲပေးတယ်လို့ပြောကြပါတယ်ဒါပေမဲ့ဒါကဒီမဲယုံတစ်ခုတည်းကမဲပေးတဲ့သူတွေအပြောတစ်ခုတည်းနဲ့ခံမှန်းလို့ရတဲ့အခြေအနေလည်းမဟုတ်ပါဘူးဒီမိုကရက်ကိုမဲပေးတဲ့သူတွေရှိလို့ Republican ကိုမဲပေးတဲ့သူတွေလည်းပါပါတယ်ဆိုတော့သူတို့အဓိကမဲပေးတာဘယ်လိုအကြောင်းအရာတွေပေါ်မှာအထက်သွင်းစဉ်းစားပြီးတော့မဲပေးသလဲဆိုတာကိုလည်းကျွန်မမေးမြန်းထားတာရှိပါရဲ့ရှင်တစ်ချက်လောက်နားထောင်ကြည့်ပါအောင်
ဟုတ်ကဲ့ဖွင့်ပေးပါအောင်
Thank you so much. Absolutely. One minute.
Sure, absolutely.
Yeah. What is your name and can you spell it for me?
Yeah, Ernesto, ERNESTO.
And you come here to vote, I believe.
Yes.
And do you mind sharing who you're voting for?
Yeah, Kamala Harris.
Why it's important for you?
It is important because every vote counts. So I think it's important to cast our vote today.
And what would be main issues for you, any concerns from this election?
Well, I would say independently of the, you know, who we're voting for, it's economy, it's immigration, of course. So, you know, I just weigh both options and I think Kamala right now is a better option.
So what do you think? see what
you got. Yeah, I'm not affiliated with any party. It's just, you know, my work as of today.
Thank you so much.
Absolutely. Take care. Thank you.
Barbie, B-A-R-B-I-E.
I'm sorry, you guys have to back up.
Okay, this line.
Yes,
I'm
happy to chat.
Sorry.
It's okay.
Can you just tell me your name and spell it for me?
Barbie, B-A-R-B-I-E.
So you voted, I believe.
I did, yes.
If you don't mind sharing us who you voted for, do you mind?
Kamala Harris.
Why you think Kamala Harris?
Women's issues, LGBTQ issues, the state of our country when Trump was president, the party of ethics and morals, I feel like, you know, so.
She would be the best.
Yes.
Thank you so much for sharing.
Can you please tell me your name and spell it for me if you don't mind?
Yeah, my name is Sumner, S-U-M-N-E-R.
So why this is important for you to come and vote in this like Super Tuesday?
It's an important election. I don't really have anything to say about it.
Do you mind sharing who you voted for?
At the national level or the local level?
Yeah, for the president.
For Donald Trump.
By Donald Trump.
Yeah.
So from this election, what would be your main concerns?
I think the economy, trying to afford buying a house, inflation, and immigration, most of the messaging he's been focusing on.
So you think he's going to do great?
I don't think he's probably going to win, but just being supportive.
Okay. Thank you so much.
Thank you.
Have a great day. Thank you.
Okay, my candidate.
ကျွန်မမေးမြန်းခဲ့တဲ့အထဲမှာပေါ့နော်အဓိကအများစုကတော့ဒါစီးပွားရေးကိုအဓိကကြည့်ကြပါတယ်ဒါပရမအောင်ဆုံးပြောသွားတဲ့လူဆိုလို့ရှိရင်လည်းသူကဒါစီးပွားရေးနဲ့ပတ်သက်ပြီးတော့သူအဓိကကြည့်တယ်နောက်ပြီးလူမှုကြီးကြပ်ရေးကိစ္စပေါ့နော်ဒီလိုကိစ္စတွေမှာသူကတော့ဒါသူကဒီမိုကရက်လည်းရဲလို့ရီပက်ဘလစ်ကန်ရဲလို့သူကပါတီကိုစားပါတီကိုချိပြီးတော့နည်းပေးတဲ့သူမျိုးမဟုတ်သူကပို့ပြီးတော့သူကတိကျလွတ်လပ်တဲ့ independence လူတယောက်လို့သူပြောပါတယ်ဒါပေမဲ့လည်းဒီစီးပွားရေးအခြေအနေတွေလူမှုကြီးကြပ်ရေးကိစ္စတွေမှာ Kamala Harris ကပို့ပြီးစွန့်ဆောင်နိုင်မယ်ထင်လို့သူ Kamala Harris ကိုမဲပေးခဲ့တယ်လို့ပြောပါတယ်အမျိုးသမီးအနေနဲ့ကကြတော့သူကအမျိုးသမီးအခွင့်အရေးနောက် LGBTQ+ ပေါ့နော်အာဒီလိင်မတူကွဲပြားသူတွေအာလိင်ကွဲပြားမှုပေါ်မှာလိင်တူချစ်မြတ်နိုးတဲ့သူတွေပေါ့နော်ဒီအရေးတွေနဲ့ပတ်သက်တဲ့အခါမှာနောက်ဒီတိုင်းပြည်အရေးပေါ့နော် state နဲ့ပတ်သက်ပြီးတော့ပြောတဲ့အခါတွေမှာလည်းတိုင်းပြည်ရေးရာကိစ္စတွေမှာလည်း Kamala Harris ကပို့ပြီးတော့စွန့်ဆောင်နိုင်မယ်လို့သူယုံကြည်တယ်ဆိုပြီးတော့ပြောခဲ့ပါတယ်ဆိုတော့အာဒီနေရာမှာ Trump ကိုထောက်ခံတဲ့လူငယ်တွေလည်းအများအပြားတွေ့ပါတယ်ဆိုတော့ Trump ကိုအဓိကထောက်ခံတဲ့နေရာမှာတော့လက်ရှိဒီ Democrat အစိုးရလက်ထက်မှာငွေကြေးဖောင်းပွားမှုတွေနဲ့ကြုံနေရတာကိုသူတို့သိပြီးတော့သဘောမချချဘူးနောက်ဒီ immigration ကိစ္စမှာလည်း Trump ကပို့ပြီးတော့တင်းတင်းကြပ်ကြပ်ကင်တွယ်နိုင်မယ်လို့သူတို့ယူဆကြတာရှိတယ်စီးပွားရေးမှာဆိုလို့ရှိရင်လည်းအလားတူပဲအဲဒီမှာကျွန်မနဲ့ပြောတဲ့လူငယ်တွေပြောသွားတဲ့အထက်မှာဆိုလို့ရှိရင်လည်းဒါသူကဆမ်နာပြောသွားတဲ့အထက်မှာဆိုလို့ရှိရင်လည်းသူကအဓိကကအိမ်ဝင်နိုင်ဖို့ကဆလို့ပေါ့နော် Trump တက်လာမယ်ဆိုရင်စီးပွားရေးကောင်းလာပြီးတော့သူ့အတွက်အိမ်ဝင်နိုင်တဲ့အခြေအနေတွေဖြစ်လာမယ်ဖန်တီးလာနိုင်မယ်လို့သူကတော့ယုံကြည်တဲ့အတွက်ကြောင့်မလို့သူမဲပေးတယ်ဆိုတော့အဓိကကတော့ပြောရရင်တော့ကျွန်မစကားပြောပြတဲ့သူတွေကဒီ၃ယောက်ထဲတည်းမဟုတ်ပါဘူးအများကြီးနဲ့ကျွန်မပြောပြပါတယ်ဆိုတော့သူတို့ရဲ့အဓိက concern ဒီလက်ရှိစီးပွားရေးအခြေအနေလူမှုကြီးကြပ်ရေးကိစ္စအမျိုးသမီးအခွင့်အရေးနောက်ကမ္ဘာအလယ်မှာအမေရိကန်ရဲ့ကိုစားပြုမှုဒီခေါင်းဆောင်မှုအခန်းကဏ္ဍနဲ့ဘယ်သူကပို့ပြီးတော့စွန့်ဆောင်နိုင်မလဲဆိုတာပေါ်မှာမူတည်ပြီးတော့သူတို့မဲပေးကြတာဖြစ်ပါတယ်ဆိုတော့ဒါပေမဲ့မကူရောက်နေတဲ့နေရာကကြတော့ဒါလူငယ်ပညာတတ်တင်တဲ့ဒီမိုကရက်တွေအများစုရှိနေတဲ့နေရာဖြစ်တဲ့ကကြတော့ဒီမိုကရက်မဲရတော့တာနေရလို့ပြောရမယ်အနေထားဖြစ်နေတာပေါ့နော်ဒါပေမဲ့ဒီမဲယုံကရလတ်နဲ့ကျမတို့ကတွက်ချက်ရမှာမဟုတ်တဲ့အတွက်ကြောင့်မလို့တော့ဒါကတော့ပြောရအင်မတန်ခက်ပါတယ်ဆိုတော့ဒါကကျမသဘောထားတချို့ပါရှင့
်အဲ့ဒီတော့အခုအနေထားကဒီတနိုင်ငံလုံးစစ်တမ်းတွေကိုကြည့်လို့ရှင်ပေါ့နော်တကယ်ကိုဒီသမရလောင်းနှစ်ယောက်ကဒီမဲတွေကဟိုတကယ်ကိုမတိမ်မရင်ဟိုသူမသားကိုမသားဖြစ်နေတဲ့အနေထားဖြစ်တဲ့အခါကြတော့အခုဒီဟိုတနိုင်ငံလုံးရဲ့အနေထားအရာရောဘလို့ဒီရလတ်ဖြစ်လာနေတာကိုတွေ့ထားလဲ
ဟုတ်ကဲ့အခုလောလောဆယ်မှာဒီနောက်ဆုံးပေါ့နော်ဒီကတကယ်ဒီဟို national poll တွေလို့ပြောရမလားဒီတနိုင်ငံလုံးအတိုင်းအတာနဲ့စစ်တမ်းကောက်ယူထားတဲ့ဟာတွေပေါ့နော်စာပေတွေအရာဆိုလို့ရှင်တော့လက်ရှိမှာ Kamala Harris ကတော့မဆိုးစတော့တလေးအသာစီးရပြီးတော့ရှေ့မှာရှိနေတာကိုတွေ့ရပါတယ် ဒါပေမဲ့ဒါကလည်းအမေရိကန်ရဲ့ဒီရွေးကောက်ပွဲစနစ်အရာအတော်များများသိကြတဲ့အတိုင်းလေ popular vote လို့ခေါ်တဲ့ဒီလိုရွေးကောက်ပွဲနေ့မှာမဲပေးကြတဲ့လူထုကတိုက်ရိုက်မဲပေးတဲ့မဲနဲ့တင်မဲ့အဆုံးဖြတ်ပေးတာမဟုတ်ပါဘူး electoral vote လို့ခေါ်တဲ့ပြည်နယ်တစ်ခုချင်းစီမှာအထူးကိုစားပြုတဲ့အထူးကိုယ်စားလှယ်တွေရှိပါတယ်ဆိုတော့ဒီကိုယ်စားလှယ်တွေရဲ့မဲကလည်း938မဲရှိတဲ့အထက်မှာအနည်းဆုံး290မဲကိုရတဲ့သူကသာသမ္မတအဖြစ်ရွေးချယ်ခံရမှာဖြစ်တဲ့အတွက်ကြောင့်မလို့ဒီအဆုံးဖြတ်ကလည်းအင်မတန်ကိုအရေးကြီးပါတယ်ဆိုတော့ဒီလိုအဆုံးဖြတ်ပေးတဲ့နေရာမှာလည်းအရေးကြီးတဲ့ပြည်နယ်တွေက9ခုလောက်ရှိပါတယ်ဆိုတော့ဒီပြည်နယ်တွေ swing state လို့ခေါ်ကြတာပေါ့နော်ပါတီဆွဲမရှိဘဲနဲ့ဟိုဘက်ဒီဘက်ရိမ့်ဖို့လွယ်ကူတဲ့နေရာတွေဖြစ်ပါတယ်ဆိုတော့ဒီလိုပြည်နယ်တွေမှာ electoral voters တွေကဘယ်သူ့ကိုမဲပေးကြမလဲဆိုတဲ့အပေါ်မှာမူတည်ပြီးတော့လည်းမဲရဲ့အဆုံးဖြတ်ကထွက်လာမှာပါဆိုတော့ဒါကြောင့်မို့လို့လေဒီနှစ်မှာတော့အများစုကတော့ခံမှန်းနေတာကတော့မဲရလက်တွေထွက်ဖို့လဲကြားနိုင်တယ်ပေါ့ဘာကြောင့်လဲဆိုတော့လက်ရှိအနေအထားမှာအချိန်အနည်းသူမတာကိုမတာဖြစ်နေတဲ့အနေအထားပေါ်မှာမှမဲရတွက်မှုတွေပြန်ဖြစ်လာခဲ့တယ်ဆိုလို့ရှိရင်တော့ပို့ပြီးတော့ကြားနိုင်တယ်ဆိုတာလဲခံမှန်းချက်တွေရှိပါတယ်ရှင်ဆိုတော့တကယ်ကိုအခုကတော့အင်မတန်ကိုစိတ်လှရှားစရာကောင်းတဲ့အနေအထားဖြစ်နေတယ်လို့ပြောရမှာပါရှင
်ဟုတ်ကဲ့မကင်ဒီတေးအဲ့တော့အခုလို့ဒီဟိုကြားနိုင်တဲ့အနေအထားပေါ့နော်အဲ့တော့အဲ့ဒီအနေအထားမှာဒီအများကလည်းအရန်သိကျင်ကြတာပေါ့နော်ဘယ်သူနိုင်မလဲဆိုတော့အမေရိကန်တစ်ခုတည်းမဟုတ်ပါဘူးဒီတစ်ကမ္ဘာလုံးမြန်မာနိုင်ငံအပါအဝင်ပေါ့နော်ဟိုသိကျင်နေကြပါတယ်ဒါကတစ်ကမ္ဘာလုံးမှာလည်းတည်ရမှုရှိတဲ့ရွေးကောက်ပွဲဖြစ်တဲ့အတွက်အဲ့တော့ဘယ်လောက်အမြန်ဆုံးဒီရလဒ်ကိုပေါ့နော်စသိနိုင်မယ်လို့ခန့်မှန်းကြည့်နိုင်မလဲနည်းနည်းသုံးသပ်ပေးပါလား
ဟုတ်ကဲ့ပါရှင်အဆောဆောကျွန်မပြောသလိုပေါ့နော်အကြီးကားကတော့ဟိုသူအကျိနဲ့ပေါ့ 1 point ပေါ့ပြောရရင်အမှတ်ကတနက်လောက်ပဲကွာနေတဲ့အနေအထားမျိုးမှာတချို့ပြည်နယ်တွေမှာအဲမဲကအပြတ်အသတ်ဘယ်သူနိုင်နေဆိုတာမပြောနိုင်တဲ့အခါမှာပြန်ရည်တွက်ရတာတွေရှိပါတယ်အဲ့လိုပြန်ရည်တွက်ရတဲ့အခြေအနေတွေဖြစ်လာမယ်ဆိုလို့ရှင်တော့တေချာပေါ့မဲရလက်ထွက်ဖို့အတွက်ကြားနိုင်ပါတယ်နောက်တစ်ခုကအရင်ရွေးကောက်ပွဲတွေထုံးမာတော့ကတော့သမ္မတဘိုင်ဒန်နဲ့ထရမ့်နဲ့ပြိုင်ခဲ့တုန်းကလည်းရွေးကောက်ပွဲကျင်းပခဲ့တဲ့3ရက်နေမှာကျင်းပတယ်ဒါပေမဲ့9ရက်နေလောက်ကြာမှဘသူကနိုင်ပါတယ်ဆိုတာတရားဝင်ကြေညာနိုင်တဲ့အနေအထားမျိုးဖြစ်ခဲ့တာလည်းရှိပါတယ်ဒါပေမဲ့ Hillary Clinton နဲ့ Trump နဲ့2016ရွေးကောက်ပွဲတုန်းကတော့အတော်လေးရလက်ကနည်းနည်းမြန်မြန်ဆန်ဆန်ထွက်ခဲ့တာမျိုးလည်းရှိတယ်ဒါပေမဲ့ဒါကရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အငင်းပွားမှုတွေမရှိဘူးရွေးကောက်ပွဲမှာအနိုင်အရှုံးကပြက်ပြက်တာတာထင်တာမြင်တာရှိတယ်ဆိုလို့ရှိရင်တော့ဒီရွေးကောက်ပွဲရလက်ထွက်ဖို့ကရွေးကောက်ပွဲကျင်းပပြီးတော့နောက်တမနဲ့တစ်ခါတလေကြလို့ရှိရင်ဒီညဥ်ပိုင်းမှာတော့မှညသကောင်မှာပဲဟိုဘယ်သူနိုင်နေဆိုတော့ပြက်ပြက်တာတာပြောလို့အနေထားရှိတဲ့ဟာမျိုးတွေလည်းရှိခဲ့ပါတယ်ဆိုတော့ဒါပေမဲ့ဒီတစ်ချိန်ရွေးကောက်ပွဲအများခန့်မှန်းနေတာကတော့လောလောဆယ်မှာသူမတာကိုမတာ
ဖြစ်ပြီးတော့ကျွန်တော်အချိန်ကတည်းကရှင်းနေတယ်နည်းနည်းချုပ်ပေးပါ
ဆိုတော့အခုတစ်ချိန်ကတော့ကြာနိုင်တယ်လို့လည်းခန့်မှန်းနေကြတာရှိပါတယ်ရှင်
ဟုတ်ကဲ့အဲ့တော့အခုလိုမဲယုံကိုကိုယ်တိုင်သွားပြီးတော့ရှင်းပြခဲ့တဲ့အတွက်မက်ကင်ဘီတေးကိုကျွန်တော်တို့ကျေးဇူးအများကြီးတင်ပါတယ်အဲ့တော့မြန်မာပြည်သူတွေနည်းနည်းလည်းဒီအမေရိကန်ရွေးကောက်ပွဲနောက်ဆုံးအချိန်တွေကိုတစုံတရာခံမှန်းပြီးတဲ့အနေအထားမှာအခုကျွန်တော်တို့မြန်မာနိုင်ငံကဟိုပြည်သူတွေရဲ့ဒီနောက်ဆုံးပေါ့နော်အမေရိကန်ရွေးကောက်ပွဲအမြင်ကိုဆက်ပြောပြပေးမှာဖြစ်ပါတယ်အဲ့တော့အခုဒီအမေရိကန်ပြည်ထောင်စုကဒီနေ့ကျင်းပတဲ့ရွေးကောက်ပွဲပေါ့မြန်မာနိုင်ငံကအခဲခတ်တွေကလည်းဒီစိတ်ဝင်တစားစောင့်ကြည့်နေကြတာပေါ့နော်အဲ့တော့ကမ္ဘာမှာနိုင်ငံရေးနဲ့စီးပွားအင်အားအကြီးဆုံးဖြစ်တဲ့အမေရိကန်မှာအစိုးရပြောင်းလဲဖြစ်သွားလို့ရှိရင်ဒီကမ္ဘာတလွားကိုရိုက်ခတ်နိုင်တဲ့အနေအထားရှိနိုင်တယ်လို့မြန်မာပြည်မှာလည်းသက်ရောက်မှုတွေရှိနေတာကြောင့်အခုလိုတို့ကစိတ်ဝင်တစားစောင့်ကြည့်နေကြတာဖြစ်ပါတယ်အဲ့တော့အဲ့ဒီအကဲခတ်တွေရဲ့အမြင်ကိုမက်ခင်လေးရန်ကုန်ကပေးပို့လာတာကိုပြောပြပါလားခင်ဗျာ
တမရလောင်းတွေမဲရဖို့အဓိကလိုအပ်တဲ့ဂျော်ဂျီယာပြည်နယ်ဂွန်နက်ခရိုင်ရွေးကောက်ပွဲနဲ့မဲဆင်းအမှတ်ပုံတင်ဌာနချုပ်မှာစာရိုက်ကနေကြိုတင်မဲပေးသူတွေရဲ့တိမ့်နဲ့ချီတဲ့မဲတွေကိုစတင်စီစဉ်နေကြပါပြီ။ဒီမဲရလက်တွေကိုတော့ရွေးကောက်ပွဲကျင်းပတဲ့ဒီကနေ့ည9နာရီမှာ
စပါပြည်ဆက်အာဏာရှင်လက်အောက်ကလွတ်မြောက်နိုင်ရေးဒီမိုကရေစီဖော်ဆောင်နိုင်ရေးအားပေးနိုင်မှုတွေကြောင့်မြန်မာလူထုအတွင်းမှာလည်းဒီရွေးကောက်ပွဲနဲ့ရွေးကောက်ပွဲလွန်ပြောင်းလဲမှုတွေအပေါ်အထူးစိတ်ဝင်စားလာကြပါတယ်။တင်းနေကဗျူဟာအဖွဲ့ကဦးသိန်းထွန်းကတော့အမေရိကန်ရွေးကောက်ပွဲအလွန်မှာဘယ်သမ္မတရရင်မြန်မာပြည်ပေါ်ဘယ်လိုတက်ရောက်မှုတွေရလာမလဲဆိုတာနဲ့ပတ်သက်လို့သူကအခုလိုဖြေပါတယ
်ဒီမိုကရက်တွေအားတာချက်ဖြစ်သွားရင်တော့ထုံးနိုင်တယ်ပေါ့သူတို့ရဲ့ဒီမိုကရက်ဘုံနေကြလမ်းစဉ်အတိုင်းပဲထုံးနိုင်နိုင်ငံရေးဖိအားတွေရှိလာမယ်မြန်မာပြည်နဲ့ပတ်သက်လို့သူတို့လုံးနေကြလမ်းစဉ်တွေပေါ့နော်ပြဿနာတော့ရှိလာတယ်အဲ့တော့တစ်ခါတစ်ခက် Republican ကြည့်ရင်တော့လေ Donald Trump လက်ထက်တုန်းကတော့သူကဒီမြန်မာပြည်နဲ့ပတ်သက်လို့စိတ်မစားခဲ့ပေမဲ့သူကတရုတ်ကိုတော့သူပြန်ပြီးတောင်းနေတယ်ခံယူတော့ဒီစီဝါရေးစစ်ပွဲမျိုးဆင်ခဲ့ကြရအောင်အဲ့တော့ဒီအချိန်မှာသူဘယ်လိုထက်လို့အောင်အကယ်၍စီဝါရေးစစ်ပွဲဆင်လို့မဟုတ်ဘဲနဲ့အပေါ့စီခံကစားတဲ့ပုံစံနဲ့မြန်မာအများသုံးသွားနိုင်လာပေါ့ဒီတစ်ချက်တော့ဒီ Republican ဘက်နဲ့ပတ်သက်ပြီးကျွန်တော်တို့ဆင်လာကြလို့ရှိတယ်သို့တော်လည်းပဲအနေထားအရ အမေရိကန်ကိုနိုင်တည်နေရင်လည်းသူ့နိုင်ငံတွင်းကဒီစားရတဲ့တော်များဖြစ်ရှင်းမှာဖြစ်တဲ့အတွက်ကြောင့်လက်ရှိအနေထားမှန်းဆကြရတော့ Republican တက်လာတာကတော့နည်းနည်းလေးတော့ဟိုကျွန်တော်တို့အတွက်သက်တာရသက်တာကြောင့်ဖြစ်သွားနိုင်တယ်လို့ညင်းတယ်ဒီမှာအနေနဲ့ကတော့ Donald Trump ရဲ့လည်းရမှာပို့ပြီးတော့အတားကြီးရှိနိုင်မယ်လို့ပဲမြင်ပါတယ
်။အမေရိကန်နိုင်ငံဟာကမ္ဘာအင်အားကြီးရှေ့ဆောင်နိုင်ငံတစ်ခုဖြစ်တာမို့သမ္မတရွေးကောက်ပွဲအလွန်မူဝါဒအပြောင်းအလဲတွေကကမ္ဘာကြီးပေါ်အများကြီးတက်ရောက်စေနိုင်တာမို့အမေရိကန်ရွေးကောက်ပွဲကိုစောင့်ကြည့်နေတယ်လို့ပြောလာသူကတော့လူပေါင်းတဲ့ပါတီဥက္ကဋ္ဌဖြစ်တဲ့ဦးအောင်မိုးစောပါ။သူကတော့ဒီမိုကရေစီအရေးလူ့အခွင့်အရေးတွေအတွက်ဒီမိုကရက်တွေရဲ့ချမှတ်တဲ့လုပ်ကိုင်မှုတွေကစနစ်ကျတာတိကျတာမို့ဒီမိုကရက်တွေကိုနိုင်စေချင်တယ်လို့ဆိုပါတယ်။
အမေရိကန်နိုင်ငံကဘလို့ပဲပြောကနေကဘာကြီးကိုရှေ့ရနေပြီးတော့ပေါ့နော်ဥဆောင်နေတဲ့နိုင်ငံလို့ပြောလို့ရတယ်။ဒီနိုင်ငံမှာတက်လာမဲ့နောက်သမရဟာကျွန်တော်ဒီကဘာကြီးရဲ့အပြောင်းလဲကိုအများကြီးဒီတက်ရောက်နိုင်တဲ့အခြေအနေရှိတယ်။ကျွန်တော်အနေနဲ့ကတော့ကျွန်တော်ဒီမိုကရက်ကိုပို့ပြီးတော့စိတ်ဝင်စားပါတယ်။ကမလာကိုပို့ပြီးတော့စိတ်ဝင်စားတယ်လို့ကျွန်တော်ပြောချင်ပါတယ်။အတိကကဒီကမလာမှာပို့ပြီးတော့မူတွေပေါ်စီတွေသဘောထားရင်လည်းပတ်သက်ရင်ပို့ပြီးတော့တိတိကျကျရှိတယ်လို့ကျွန်တော်တို့နားလည်ပါတယ်ဗျဒီမိုကရေစီအတိကကတော့လူအခွင့်အရေးဒီကိစ္စရင်းနဲ့ပတ်သက်ရင်ဒီဒီမိုကရက်ပါတီရဲ့ကနေသဘောထားတွေအမြင်တွေပို့တော်ကြတယ်လို့ပြောချင်ပါတယ်ဗ
ျမြန်မာနိုင်ငံရေးလေးလာသုံးသက်သူတူဦးကတော့မြန်မာအရေးကိုအလေးထားသူတိုင်းအမေရိကန်သမ္မတရွေးကောက်ပွဲကိုစိတ်ဝင်စားတယ်လို့ဆိုပါတယ်လက်ရှိရှင်ပြိုင်နေကြတဲ့သမ္မတနှစ်ဦးထဲမှာဒီမိုကရက်သမ္မတလောင်းကမလာဟဲရစ်ကတော့မြမအရေးကိုလက်ရှိသမ္မတဂျိုးဘိုင်ဒန်ထက်ပိုပြီးစိတ်ဝင်တစားလှုပ်လာနိုင်တယ်လို့သူကသုံးသပ်လိုက်ပါတယ်
။မြမနိုင်ငံရဲ့ပတ်သက်ရင်အမေရိကန်သမ္မတယူကောက်ပွဲဟာစိတ်မဝင်စားဘဲနေလို့မရပါဘူး။ကမ္ဘာနဲ့မှာတခြားနိုင်ငံတွေလိုပဲအမေရိကန်ကမြမနိုင်ငံမှာတယောက်မှရှိတယ်။ဘတ်ထောက်တစ်စင်းစင်းတဲ့ခေအကြောင်းလေးတော့မှာသမ္မတဥပမာဆိုရစီကထောက်ခံကူညီမှုကြီးမားကိုရခဲ့ပါတယ်။ကိုယ်ကမစစ်မှန်လို့အားနည်းလို့ဒါအကျိုးရှိတယ်တော့မရှိခဲ့ဘူး။ဆိုတော့တချိန်ကရန်သူတွေဖြစ်ခဲ့တဲ့ဗီယက်နမ်နိုင်ငံရဲ့ဥပမာကမြန်မာပြည်ယူတဲ့နမူနာကောင်းအောင်သောနမူနာလို့ပြောနိုင်ပါတယ်။ဆိုတော့မြန်မာရေးကိုစိတ်ဝင်စားဖို့တည်ကြတာကတော့ဒီမိုကရက်တစ်သမ္မတကောင်းဖြစ်တဲ့ကမလာဟဲရစ်ပါ။ထရမ့်စိတ်ဝင်စားတာကတော့ပြည်ကတဲ့သမ္မတတာမှသူတည်ပြပြီးပါပြီ။ကျွန်တော်တင်တဲ့ကမလာဟာဂျိုးဘိုင်ဒန်တက်တော့မြန်မာပြည်ရေးကိုပိုစိတ်ဝင်စားမယ်လို့ယူဆပါတယ်။
အမေရိကန်ရွေးကောက်ပွဲကျင်းပဖို့နောက်ဆုံးသတင်းပတ်ထည်ရောက်ရှိနေချိန်မှာပဲမဲဆွေစည်းရုံးမှုတွေအတွင်ပြည်တွင်းရေးကိစ္စတွေနဲ့အတူတရုတ်နိုင်ငံနဲ့အမေရိကန်နိုင်ငံကြားအားပြိုင်နေတဲ့အခြေအနေတွေလည်းရှိနေပေမဲ့အမေရိကန်ပြည်ထောင်စု YouGov လူမှုစစ်တမ်းထောက်ခံရေးဖွဲ့ထုတ်ပြန်ကြရတော့အမေရိကန်မဲဆန္ဒရှင်တွေဟာတရုတ်ရဲ့ချိန်ချောက်မှုအန္တရာယ်ထက်ပြည်တွင်းကစီးပွားရေးလူဝင်မှုကြီးကြပ်ရေးနဲ့ဒရေဖြတ်ချောက်ခွင့်အခွင့်အရေးစတဲ့ပြည်တွင်းရေးကိစ္စတွေကိုပူပြီးအာရုံစိုက်နေကြတယ်လို့ပြောပါတယ်အမျိုးသမီးရေလှုပ်ရှားသူတူးလဲဖြစ်နိုင်ငံတကာမြမသတင်းမီဒီယာစီမံညွှန်ကြားရေးမှူးတူးလဲဖြစ်တဲ့မက်တင်တင်ညိုကတော့အမေရိကန်သမ္မတရွေးကောက်ပွဲနဲ့ပတ်သက်လို့စိတ်ဝင်စားရတာကသမ္မတအပြောင်းအလဲအလွန်မှာဖြစ်ပေါ်လာမဲ့ policy ကအမေရိကန်နိုင်ငံမှာတွားရောက်နေထိုင်နေတဲ့မြမရွှေပြောင်းတွေတကဘာလုံးဆိုင်ရာလူအခွင့်ရေးဆိုင်ရာကိစ္စရပ်တွေနဲ့အမျိုးသမီးအခွင့်အရေးတွေအပေါ်တက်ရောက်နိုင်တဲ့အတွက်ကြောင့်စိတ်ဝင်တစားလေးလာစောင့်ကြည့်ဖြစ်တယ်လို့သူကအခုလိုပြောပါတယ်
မြန်မာပြည်ရေးနဲ့ဆက်ဆက်ပြီးတော့မှဒီအမေရိကန်နိုင်ငံမှာဘယ်သူကသမ္မတဖြစ်မှလာမှာလဲဆိုတာကိုစိတ်ဝင်စားသလိုတစ်ဖက်ကလည်းအမေရိကန်လိုနိုင်ငံမှာသမ္မတတရားရောက်ကဖြစ်သွားရင်သူ့နိုင်ငံရဲ့သူ့နိုင်ငံရဲ့ဒီဒီမိုကရေစီနဲ့လူ့အခွင့်အရေးပိုင်းဆိုင်ရာဟိုပုံမတိုးတက်အောင်လှုပ်ဆောင်တဲ့အပိုင်းမှာနောက်တူဦးတယောက်ချင်းစီရဲ့အခွင့်အရေးဆိုင်ရာတွေအတွက်ကိုပါအမှတ်ခံချက်ပေးနိုင်တဲ့ဒီလှုပ်ဆောင်မှုမျိုးတွေကဘယ်လောက်ထိရှိနိုင်မလဲဆိုတဲ့ဟာကိုလည်းစောင့်ကြည့်ကြတာလည်းရှိတယ်ပေါ့နော်အဲ့ဒီထဲမှာတော့ဒီပြောမယ်ဆိုကျွန်တော်တို့ဒီအမေရိကန်နိုင်ငံမှာတွားရောက်အခြေချတဲ့ migrant တွေရဲ့ဒီအခွင့်အရေးဆိုင်ရာကိစ္စရပ်တွေအတွက်ကလည်းအရေးကြီးတယ်လို့မျိုးတစ်ဖက်ကကျွန်တော်တို့ဒီအမျိုးသမီးတွေရဲ့အခွင့်အရေးနဲ့ LGBT ပေါ့နော်ဒီ Q+ ပေါ့သူတို့ရဲ့အခွင့်အရေးတွေအတွက်ကလည်းအများကြီးသွားပြီးတော့မှတက်ရောက်မှုရှိတယ်။ဒါကြောင့်မို့လို့ကျမတို့တွေကသမရရွေးကောက်ပွဲကိုအတော်လေးကိုဟိုစောင့်ကြည့်ကြတယ်။ပြီးတဲ့ခါကျလို့ရှိရင်လည်းတုံ့တက်မှုမျိုးတွေလည်းအများကြီးလုပ်ကြတယ်ပေါ့နော်
။သမရလောင်းတွေကလည်းနောက်ဆုံးချိန်ထိအပြိုင်ဆိုင်မဲဆွဲစည်းရုံးမှုတွေလုပ်ခဲ့ကြသလိုလက်ရှိချိန်မှာလည်းအမေရိကန်နိုင်ငံတွင်းမှာသမရရွေးကောက်ပွဲတွေကျင်းပနေပါပြီ။လူမှုထောက်ခံမှုလက်ရှိအခြေအနေမှာအကျိန်နယ်ဖြစ်နေပြီးတော့ရွေးကောက်ပွဲနေ့မတိုင်ခင်ကြိုတင်မဲပေးသူပေါင်းကတော့88တန်းကျော်ရှိနေပါတယ်ရှင
်။အမေရိကန်ရွေးကောက်ပွဲအပေါ်မြန်မာအခက်အခဲတချို့ရဲ့အမြင်ကိုမက်ခင်လေးပြောပြခဲ့တာပါ။ခုနကကျွန်တော်တို့အသံဖိုင်မှာရင်ထုတ်လင်းမိတာကိုခွင့်လွှတ်ဖို့တောင်းပန်ပါတယ်။နောက်မကြာခင်ဒီဒုတိယပိုင်းတည်းဝက်ခတ်မှာလည်းဒီအမေရိကန်ရွေးကောက်ပွဲထူးခြားချက်တွေအပါအဝင်ပတ်စင်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ။
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်ရရှိများခင်ဗျာ VOA American တန်ရဲ့နိုဝင်ဘာလ5ရက်အင်္ဂါနေ့ညပိုင်း American Center ချိန်ကတော့အင်္ဂါနေ့မနက်ပိုင်းဒီရွေးကောက်ပွဲတွေမဲပေးနေတဲ့ချိန်ပေါ့နော်။ကျွန်တော်တို့ VOA American သံကနေပြီးတော့ည10:00နာရီအထိအစီအစဉ်တွေကိုဆက်ပြီးတော့တရရထုတ်လွှင့်ပေးနေပါတယ်။မကြခင်ထုတ်လွှင့်ပေးမယ့်ဒီဒုတိယပိုင်းညဝက်ခံမှာလဲအင်ကာညတိုင်းပြပြနေကြ American ရွေးကောက်ပွဲထူးခြားချက် American နိုင်ငံရေးသတင်းဆောင်ပါနောက်ကဘာတလွားခီးသွာအပတ်စဉ်ကဏ္ဍတွေမတိုင်ခင်ပထမဆုံးတော့ညီကြီးဩဇာလက်သမားဘုရားစပြပြပေးမှာပါ။ဒီတစ်ပတ်မှာတော့ American စိုက်ပျိုးမွေးမြူးနဲ့အသက်မွေးတဲ့ချင်းတိုင်းသားသတိမောင်နဲ့အကြောင်းကိုပြောထားပါတယ်။အမေရိကန်ပြည်ထောင်စုမှာနေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေထဲမှာဟင်းသီးဟိရွက်စိုက်ပျိုးရောင်းချသူတွေနဲ့မွေးမြူရေးလုပ်ကြသူတွေရှိပေမဲ့နှစ်ခုလုံးကိုတွဲလုပ်သူတွေကတော့အင်မတန်ကိုနှဲပါပါတယ်။ဒါပေမဲ့မြန်မာနိုင်ငံသားအများဆုံးနေထိုင်တဲ့အင်ဒီယာနာပြည်နယ်ကချင်းစနီးမောင်နှံကတော့ဒီစိုက်ပျိုးနဲ့မွေးမြူရေးတွဲလုပ်နေတာပိုအဆင်ပြေနေပါတယ်။ဒီအကြောင်း VOA အဖွဲ့သားကိုခမောင်စုံမင်းပြောပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
ပြည်တော်စုမှာတပိုင်းတိုင်းစိုက်ပျိုးရေးလုပ်ကင်ကြတဲ့မြန်မာနိုင်ငံသားတွေကပြည်내အသီးသီးမှာရှိကြပေမဲ့ဧကအလိုက်စိုက်ပျိုးရေးကိုစောင့်ချလုပ်ကင်ကြသူတွေကတော့တိတ်မရှိလာပါဘူးပြီးခဲ့တဲ့တပတ်ကျော်လောက်ကကယ်လီဖိုးနီးယားပြည်내ကဇော်ဖန်းဆိုတဲ့နာမည်နဲ့စိုက်ပျိုးကင်းတွေမှာဟင်းသီးဟိရွက်စိုက်ပျိုးသူတဦးရဲ့လုပ်ငန်းစဉ်တွေကိုတင်ဆက်ခဲ့ပါတယ်အခုတခါပြောချင်တာကတော့အမေရိကန်ပြည်ထောင်စုမှာမြန်မာနိုင်ငံသားချင်းတိုင်းရင်းသားဇနီးမောင်နှံရဲ့စိုက်ပျိုးရေးတွင်သာမကမွေးမြူရေးပါပူတွဲလုပ်ကင်ကြတဲ့အကြောင်းပါ
ကျွန်တော်စိုက်ပျိုးကြီးလုပ်တဲ့နေရာ3ဧကပဲရှိတယ်ပြီးတော့နွားဒီဝတ်ဒီစိတ်ဒီထားတဲ့နေရာ6ဧကလောက်ရှိတယ်တဆက်သေးပဲဆရာစိုက်ပျိုးကြီးကတန်ကြကနဲ့ကထားတဲ့စိုက်ပျိုးကြီးနေမြာပြီးတော့ဒီဆိုင်နွားဒီစိုက်ဒီဝတ်ဒီထားတဲ့နေရာတော့တက်တက်နဲ့တန်ကြကနဲ့ပြန်ကထားတယ်ပြီးတော့အဲနွားချန်နွားချန်တက်တက်ပြန်ဆုပ်သေးတယ်မွေးမြူရတော့ကျွန်တော်တို့ပထမထားတဲ့သူပဲလို့ပြောသေးပါတယ်အင်ကအင်တလုံးငယ်မေကွက်တယ်ဆိုတော့အဲ့မှာပဲနေတယ်စိုက်ပျိုးကြီးချက်မှာပဲနေတယ်ကျွန်တော်တို့အတွေ့တော့ကောင်းတယ်ပြောတာပေါ့နော်အဲ့ဒီအင်ကအခန်းလေးခန်းပါတယ်စိတ်ချမ်းသာတယ်။အိုးတဖာလုံးလောက်မှာပဲတအိမ်ရှိတယ်ဒီကွက်ကြက်ကွက်ကြက်နဲ့ပဲအိမ်ရှိတယ်စိတ်ချမ်းသာတယ်လွတ်လွတ်လပ်လပ်နေတယ်ဝန်ငွေလေမဆူဘူးကမ္ပဏီလောက်တာစိတ်ယုံလောက်တာထဲ့တော့တက်တာတယ်သူများလည်းအုတ်မှမနေတော့ဘူးအရှင်ပြည်တယ်လို့ကျွန်တော်ကတော့ပြောချင်ပါတယ်ကျွန်တော်တို့လင်းညာတဲ့အထဲပဲအလုတ်တမမငှားဘူးကျွန်တော်တို့ကုထုကုထပဲလောက်နေလား
ခင်ပွန်းဖြစ်သူပူပါချဲဦးနဲ့ဇနီးဖြစ်သူပီးရန်နင်းတို့ချင်းတိုင်းရင်သားဇနီးမောင်နှံဟာအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်အင်ဒီယားနာပလစ်မြို့တော်ကနေ15မိနစ်ကားမောင်းသွားရတဲ့အကွာအဝေးရှိလေရောယာရောထဲမှာအိမ်တလုံးဝယ်ယူနေထိုင်ပြီးစိုက်ပျိုးရေးမွေးမြူရေးပူးတွဲလုပ်ကင်ကဘဝကိုအေးအေးချမ်းချမ်းနေထိုင်နေကြပါတယ်လေရောကအိမ်ဆိုပေမဲ့လည်းမြို့ပေါ်ရက်ွက်တွေကအိမ်လိုပါပဲကားလမ်းပေါက်ပြီးရေမီအင်တာနက်အပြည့်စုံရှိပါတယ်သူတို့ဟာဟင်းသီးရွက်တစ်ခုတည်းကိုသာစိုက်ပျိုးတာမဟုတ်ဘဲနွားစာမြက်ကိုလည်းစိုက်ပျိုးတယ်လို့တိရစ္ဆာန်တွေလွတ်ကြောင်းမွေးခွင်ရှိတဲ့သတ်မှတ်စကြက်မြေဆိုတာလည်းအနီးအနားမှာရှိတဲ့အတွက်မွေးမြူရေးကိုလည်းလုပ်ကင်ကြပါတယ်။ဒါနဲ့ပတ်သက်ပြီးပူပါကျဲဦးကအခုလိုပြောပါတယ်
။မွေးမြူကြီးကနွားဝါထိတ်ရဲကြက်ရဲအဲ့ဒါပဲအဓိကနွားစာတွေခုနဧကလို့ထားတဲ့အဲ့ဒီထဲကမြက်ကိုဇက်ဆက်နဲ့ရိုက်ပြီးမှနွားနဲ့ဆက်ရကျွေးလို့ရတယ်ဝက်စာကျတော့ကျွန်တော်တို့ခြံရနဲ့ဘာလဲပြန်ဖူးဘူးပြန်ဖူးလေနွားနဲ့ဆက်ရတော့စကြက်နေမရှိတယ်ပြီးတော့ကျွန်တော်တို့ခြံရနဲ့ထွက်တဲ့မြက်ရှိတယ်အဲ့ဒါကိုအဓိကကျွေးတယ်ဆရာ
သူတို့ဇနီးမောင်နှံဟာစိုက်ပျိုးရင်းနဲ့မွေးမြူရေးလုပ်ကင်ကြတဲ့အတွေ့နှစ်ခုစလုံးကအပြန်အလှန်အကျိုးပြုအသုံးတည့်တယ်လို့ဆိုပါတယ်စိုက်ပျိုးရေးကရတဲ့ပြောင်းမှုချိုးယူပြီးကြံတဲ့အပင်နဲ့အသီးခုပြီးကြံတဲ့အပင်တွေကိုမြက်တွေနဲ့ရောတလိမ့်ဆန်ကိုကျွေးတယ်လို့သူတို့မွေးမြူတဲ့တလိမ့်ဆန်တွေရဲ့အညစ်အကြေးတွေကိုစိုက်ပျိုးရေးမှာတဘာဝမြေဩဇာအဖြစ်ပြန်လဲအသုံးချတယ်လို့လဲပူပါကျဲဦးနဲ့ပီးရန်နင်းတို့ဇနီးမောင်နှံနှစ်ဦးစလုံးကပြောပါတယ်
ऐ त्री सांगा ने ट्वेटे आरी नुआ चीरो जे चीरो बारो में ओजा ट्वेट प्यांतों यारे दारू पारे हा दारू में ओजा कुरो में पेवू बो ना अलो ओके निक बो
हाउ डे तू म्यू तमी पियो चिना रो नुआ चीरो वे चीरो जे जे चीरो आ चनोरो से पियो जी ड्वे प्यांतों रे चनोरो हिंदी हिंजे ता से पियो जी आरो तबावो में ओजा बे तों रे
သူတို့ဇနီးမောင်နှံနှစ်ဦးစလုံးကစိုက်ပျိုးထားတဲ့ဟင်းသီးဟင်းရွက်တွေကိုသူတို့နေထိုင်တဲ့စိုက်ပျိုးမြေအနီးကအင်ဒီယားနာပိုလစ်မြို့ရှိချင်းတိုင်းရင်းသားအများစုကိုပါဝင်မြန်မာနိုင်ငံသားတွေနဲ့အာရှသားတွေကိုအများဆုံးရောင်းချပါတယ်။သူတို့ရဲ့စိုက်ပျိုးရေးထွက်ဟင်းသီးဟင်းရွက်တွေကိုရောင်းချရတဲ့ပုံစံကိုလည်းဇနီးမောင်နှံနှစ်ဦးစလုံးကအခုလိုရှင်းပြပါတယ်
။ Guido Chin Bong Ngayou Di Khyan Di Khyan Kha Di Sui Phu Yong Yuet ပြောင်း ဖူ ပြောင်း ဖူ ဆိုတာဟိုချင်းတောင်ကမိကင်စားတဲ့ဟာမျိုးလေအဲ့ဒါလေးစိုက်တယ်ပြီးတော့ and pui ဗမာစကားနဲ့တော့မတူဘူးပြီးတော့ဘူဒီရုံးပရေပြင်းမုံဟင်းတို့တခြားစတိုင်းမှာတခါတလေဖူတယ်ပြီးတော့မှာတဲ့လူအစီရင်တော့အင်တိုင်းအင်တိုင်းကိုလဲလိုက်ဖူရတယ် delivery လောက်တယ်ဆရာ
ဆိုင်တဲ့ဟာကိုအင်ဒီယနာပိုလစ်မှာကိုရီးယားဆိုင်မှာလည်းပူတယ်ချင်းဒီဆိုင် grocery ဆိုင်ကုန်းစုံဆိုင်ဒီမှာအလိုမျိုးပူတယ်ပြီးရင်တချို့တွေကတချို့ကလာပြီးတော့လာဝယ်တယ်စနေတနင်္ဂနွေမှာလာပြီးတော့အပန်းဖြီးရင်းနဲ့ပေါ့နော်သူတို့ကသူတို့ခူးတယ်ပြီးရင်ကျမတို့ကပေါင်းချင်းပေးပြီးတော့အဲ့လိုရောင်းတယ်နော်ရတီကျန်စီကားတယ်လာလေတဲ့လူအများကြီးပဲပြီးရင်တချို့ကလေကလေးတွေနဲ့လေသူတို့လာလေတယ်ပျော်ဖို့ကောင်းတယ်သူများတွေလာဝယ်တော့လေအပူပေးတာတော့သူတို့လည်းဝဲတဲ့လူလေးစိုက်ချမ်းတာရဲကျမလည်းဟဲ့မြမြอยู่ပါဒီမှာအပူအဲ့လိုမျိုးလေးပေးလို့စင်တော့လေးစိုက်ချမ်းတာရဲကျမတို့လည်းစိုက်ချမ်းတာရဲပေါ့နော်လွတ်လပ်လပ်လပ်ဘသူမှအချောက်အနှောင်မရှိဘဲနဲ့ဒီလူလောက်ရတာအရန်ဝမ်းသာစရာကောင်းလေဒီနိုင်ငံမှာတော့တကယ်ပြောစရာကောင်းလေလို့ပြောချင်ပါတယ်
သူတို့ဇနီးမောင်နှံနှစ်ယောက်စလုံးဟာချင်းပြည်နယ်ထန်တလန်မြို့နယ်ကကြေးဝါဒီဝါကဖြစ်ပြီးအဲဒီမှာနေတုန်းကလည်းတောင်ကြားတောင်ဆောင်ကမြေချင်းချင်းလေးမှာတိုက်ပျိုးရေးကိုရားတလောက်လုပ်ကင်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့အခုအမေရိကန်ပြည်ထောင်စုမှာစိုက်ပျိုးရေးလုပ်ကင်ရသလိုလွတ်လပ်မှုမရှိခဲ့ပါဘူးလို့မြန်မာနိုင်ငံကအခြေအနေနဲ့နှိုင်းယှဉ်ပြောပြပါတယ်
။ဒီမှာတော့စိုက်ပျိုးရေးလုပ်ရတာတော့တကယ်ကောင်းတယ်လို့ကျွန်တော်မြင်တယ်အိုဘမပြေမှာတော့မပြုတ်ချင်ပါဘူးတိတ်မကောင်းဘူးဒီမှာတော့စိတ်ပြုတ်ကြီးလောက်ရတာတော့တကယ်ကောင်းတယ်ကျွန်တော်တို့နိုင်ငံနဲ့တော့တအားကွာချရတယ်ဒီမှာတော့စမုနိုင်ငံဆိုတော့ကျွန်တော်လူအင်ကတိတ်မတုံးတာများတယ်ဟိုဘမပြေမှာတော့ပောက်ချွန်ဒီပောက်ဒူးဒီနော်ပောက်ပင်ထုတ်ဖို့ကတော့လက်နဲ့တုံးတာများတယ်လူအင်အဓိကအားပြေမှာလောက်တယ်ဒီမှာတော့တယောက်ကနေဆက်တစီတုံးရင်တော့ဟိုအများကြီးလောက်လို့ရတယ်လို့ကျွန်တော်ပြောချင်ဒီမှာတော့ဘာမှအနှောင့်အယှက်မရှိလို့အစစ်စစ်လွတ်လွတ်လပ်လပ်လောက်လောက်တယ်ပမာပြည်မှာတော့ကျွန်တော်တို့ကျေးရွာမှာပဲနေတော့ဇက်ကွတ်ဩဂထားကနေပူညာပူညာလောက်တာလေးရှိတယ်နော်ဒီမှာတော့စိတ်ချမ်းသာတယ်လို့ကျွန်တော်မြင်တယ်ဘာမှအနှောင့်အယှက်မရှိဘူ
းတကယ်တော့သူတို့ဇနီးမောင်နှံဟာအမေရိကန်ပြည်ထောင်စုကိုရောက်ရှိလာတဲ့လန်ခီးဟာတခြားချင်းတိုင်းရင်းသားတွေလိုပါပဲချောချောမုံမီတော့မရှိခဲ့ပါဘူးချင်းပြည်နယ်ကနေမလေးရှားကိုသွားရောက်တရားမဝင်နေထိုင်အလုပ်လုပ်ပြီးကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR မှဒုက္ခသည်အဖြစ်လျှောက်ထားပြီးအဲဒီကနေမှအမေရိကန်ပြည်ထောင်စုကိုရောက်ရှိလာတာဖြစ်ပါတယ်။မလေးရှားမှာရဲအဖမ်းမခံရအောင်ပုံမုံရှူရှူနေရတယ်လို့အမေရိကန်ကိုရောက်တော့ဘဝကိုအစကပြန်စတဲ့အနေနဲ့ဆက်ယုံအလုပ်ယုံတွေမှာအလုပ်လုပ်ငွေစုပြီးအခုလိုကိုယ်ပိုင်စိုက်ပျိုးရေးမွေးမြူရေးကိုတက်လှမ်းလုပ်ကင်ခဲ့တာဖြစ်ပါတယ်။သူတို့ရဲ့ဒေသချင်းပြည်နယ်ထန်တလန်မြို့နယ်ဟာအခုအခါမှာစစ်မြေပြင်ဖြစ်နေတဲ့အတွက်နောက်ကကြံရစ်တဲ့ဆွေမျိုးသားချင်းတွေကိုပြန်လည်ထောက်ပံ့ရသလိုစစ်ဘေးဒုက္ခသည်တွေနဲ့တော်လန်ရေးကိုလည်းအများနည်းတူပုံမှန်ထောက်ပံ့ပေးနေတယ်လို့နှစ်ဦးစလုံးကပြောပါတယ်
။ကျမတို့ဒီမှာရတာလေကိုဟိုဗမာပြည်လေပူရာဘောနော်ဘာလို့လဲဆိုတော့အခုဗမာပြည်အကြောင်းကအကုန်လုံးတီပီတာတွေပဲနော်အဲ့လိုဆိုတော့ဟိုဖက်ကအတွက်ကိုယ်လေကျမတို့ကဒီမှာလောက်ပေးရတယ်ကျွန်တော်တို့ဖွဲ့စည်းနေသူ့အပြင်မှာပို့တာလေးရှိတယ်ပြီးတော့ထုတ်ပို့တာလေးရှိတယ်အတင်းတော်နည်းနဲ့ကောက်ထားတာလေးရှိတယ်ကျွန်တော်တို့တက်နံတမြပပဝင်တယ်ဖျာတိခင်နဲ့ကျေယူတော့ကြောင့်ကျွန်တော်တို့ပဝင်နံတယ်လို့ပြောချင်ပါတယ်
အ အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်အင်ဒီယားနာပလစ်မြို့တော်မှာမြန်မာနိုင်ငံသားအထူးသဖြင့်ချင်းတိုင်းရင်းသားတွေအများဆုံးနေထိုင်ကြတဲ့အတွက်ချင်းဒီယားနာလူတောင်သူတို့ချင်းချင်းခေါ်ကြပါတယ်အဲ့ဒီမျိုးဟာဆိုရင်အမေရိကန်မှာမြန်မာနိုင်ငံသားအများဆုံးဖြစ်ပြီးတောင်ကနန်းအထိနေထိုင်ကြပါတယ်ဒါအပြင်အနီးအနားမှာရှိတဲ့ဖိုဝိန်မျိုးဟာဆိုရင်လည်းမြန်မာနိုင်ငံသားဒုတိယအများဆုံးနေထိုင်ကြတယ်လို့တောင်အများကယူဆနေကြပါတယ်အဲ့ဒီအတွက်မြန်မာနိုင်ငံသားတွေအများဆုံးစားသုံးကြတဲ့ဟင်းသီးဟင်းရွက်တွေကိုစိုက်ပျိုးရောင်းချကြသူတွေဟာသူတို့ဇနီးမောင်နှံတင်တာမကတခြားချင်းတိုင်းရင်းသားတွေလည်းတစ်ပိုင်းတစ်နိုင်စိုက်ပျိုးရောင်းချတာတွေရှိပါတယ်အမေရိကန်မှာမြန်မာအပါအဝင်အာရှတိုက်သားအများအပြားနေထိုင်ကြတဲ့အတွက်သူတို့ဇနီးမောင်နှံလူဟင်းသီးဟင်းရွက်စိုက်ပျိုးလုပ်ကင်ကြသူတွေအနေနဲ့အကျိုးဖြစ်ထွန်းနေကြပါတယ်ခင်ဗျာ
အမေရိကန်မှာစိုက်ပျိုးရေးနဲ့မွေးမြူရှာရှာပါပါတွဲလုံနေတဲ့ချင်းတိုင်းသားဇနီးမောင်နှံအကြောင်းကိုခမောင်စုံမင်းပြောပြခဲ့တာပါအခုတော့အမေရိကန်ရွေးကောက်ပွဲထူးခြားချက်ပါဒီရွေးကောက်ပွဲထဲမှာယူကရိန်းရောက်အမေရိကန်တွေလည်းပါတာကိုပြောထားပါတယ်ဒီသမရရွေးကောက်ပွဲအခုစတင်နေပြီးတန်းနဲ့ချီတဲ့အမေရိကန်တွေတခဲနဲ့မဲပေးနေကြပါပြီဒီရွေးကောက်ပွဲမှာအမေရိကန်နိုင်ငံတွေမကဘဲကမ္ဘာတစ်ဝှမ်းပြည်ပရောက်အမေရိကန်နိုင်ငံသား3သန်းလောက်လည်းမဲပေးခွင့်ရှိပါတယ်ကြိုတင်မဲ့ပေးကြသူတွေထဲမှာယူကရိန်းရောက်အမေရိကန်နိုင်ငံသားတွေလည်းပါပါတယ်ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုကြုံရပြီးကတည်းကထောင်နဲ့ချီတဲ့အမေရိကန်နိုင်ငံသားတွေယူကရိန်းမှာအကြောင်းမျိုးမျိုးနဲ့ရောက်နေကြတာပါ VOA သတင်းတော့လက်စီယာဘက်ကလက်ဆက်သတင်းလွှာကိုကိုသိန်းထိုင်ဦးပြပြပေးပါဦးခင်ဗျာ
အမေရိကန်ယူကောက်ပွဲရလဲရသမရဘသူဖြစ်လာမလဲဆိုတဲ့အဖြေကိုစိတ်လုံရှားပြီးစောင့်စားနေကြသူတွေထဲမှာယူကရိန်းနိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံသားတွေလည်းပါဝင်ပါတယ်အမေရိကန်ပြည်ထောင်စုရဲ့နိုင်ငံခြားရေးမူဝါဒမှာယူကရိန်းနဲ့ပတ်သက်လို့အထူးသဖြင့်ရုရှားကျူးကျော်စစ်ကိုခုခံရမှာအဓိကထောက်ပံ့နေတာကြောင့်အမေရိကန်သမ္မတဘယ်သူဖြစ်လာမလဲဆိုတဲ့ခံမှန်းချက်တွေကယူကရိန်းရဲ့လွတ်မြောက်ရေးတိုက်ပွဲအပေါ်မှာအရေးထိုးနေပါတယ်။ယူကရိန်းနိုင်ငံရောက်အနာဘလခါကအမေရိကန်နိုင်ငံသားယူကရိန်းနယ်ပါတယောက်ပါ။ယူကရိန်းမှာအမေရိကန်နိုင်ငံသား6000လောက်ရှိမယ်လို့သူကခန့်မှန်းပါတယ်။သူကကီးဖ်မြို့မှာအင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့လူမှုကွန်ရက်သတင်းဌာနအက်ဒီတာတယောက်ပါကြိုတင်မဲ့ပြီးခဲ့ပြီးပါပြီသူကသူဟာယူကရိန်းနိုင်ငံနဲ့မိသားစုအရာရောကိုယ်ရေးကိုယ်တာအရာဆက်နွယ်နေသူလို့ပြောပါတယ
် I've been living in Ukraine for just over a year now I was here a bit on and off before the war started
ကျွန်တော်ယူကရိန်းမှာနေတာတနည်းကျော်ပဲရှိပါသေးတယ်စစ်ပွဲဖြစ်ခဲ့ကဒီကိုသွားလိုက်ပြန်လိုက်နေပါကျွန်မအဖေကယူကရိန်းလေမိသားစုကဒီမှာအခြေတည်ခဲ့ကြတာပါဒီစစ်ပွဲကိုတည်င်းယူဖို့သတင်းတောက်တယောက်ဖြစ်ချင်တယ်ဆိုရင်တော့ဒီမှာပဲရှိရမယ်လို့ကျွန်မမြင်ပါတယ
်အမေရိကန်ယူကောက်ပွဲမဲဆွဲပွဲတွေမှာယူကရိန်းကိစ္စကိုပြောဆိုဆွေးနွေးကြတာရှိပေမဲ့တကယ်တမ်းယူကရိန်းရဲ့ရုံးကတိုက်ပွဲကိုလူတွေမေ့လျော့နေကြတယ်လို့အနာဘလခါမြင်ပါတယ်ဂလက်စစ်တမ်းကောက်ခံရေးဌာနနဲ့မေလန်တက္ကသိုလ်စစ်တမ်းတွေအရအမေရိကန်ပြည်သူတွေရဲ့နည်းနည်းလောက်အများစုကပဲနိုင်ငံရေးအခြေအနေဘာပဲဖြစ်ဖြစ်ယူကရိန်းကိုတော့ဆက်ပြီးကူညီထောက်ပံ့ရမယ်လို့မြင်ကြပါတယ်သတင်းဌာနတွေမှာပြောဆိုနေတာတွေကလူတွေကယူကရိန်းရေးကိုပိုဆန္ဒတယ်လို့သူမြင်တဲ့အကြောင်းအနာဘလခေါ်ကပြောပါလေ
When I talk to people at home on both ends of the political spectrum I do hear America
မှာရှိတဲ့သူတွေနိုင်ငံရေးနယ်ပယ်အသီးသီးကလူတွေကိုပြောဆိုကြည့်တော့ဆိုရင်သူတို့ကယူကရိန်းနဲ့ပတ်သက်လို့စိတ်မကောင်းဖြစ်မိတဲ့အကြောင်းကိုကျင်းစာတဲ့အကြောင်းပြောကြပါတယ်သတင်းဌာနတချို့မှာပြောဆိုနေတာတွေထက်ပိုပြီးကြားရပါတယ
်ယူကောက်ပွဲမှာဘယ်သူပဲနိုင်နိုင်ပူးပေါင်းဆောင်ရွက်ရမယ်ဆိုတာကိုတော့ယူကရိန်းပြည်သူတွေလက်ခံထားတယ်လို့သူကပြောပါလေ
I hear Kyiv and NATO and various other places
Kyiv မှာရှိတဲ့သူတွေရော NATO မဟာမိတ်အဖွဲ့ကလူတွေရောပြောနေတာကျမကြားမိတာကသူတို့ကအမေရိကန်ရွေးကောက်ပွဲဘယ်သူပဲနိုင်နိုင်လက်ခံရမယ်ဆက်ပြီးအလုံးလုံးဖို့ပဲပြောနေတာပါကျမလည်းဒီသဘောထားအတိုင်းပါပဲလက်ခံပါတယ်ဆက်ပြီးတော့တိုက်ရအောင်မယ်လေ
Stephen Moore ဟာအမေရိကန်လွှတ်တော်မှာရင်းကဝန်ထမ်းရေးရာကြီးကဲလွတ်ခဲ့ဘူးသူ Republican တယောက်ပါယူကရိန်းကိုရောက်နေပြီးယူကရိန်းရေးစည်စနာဝန်ထမ်းလုပ်နေတဲ့သူပါယူကရိန်းလွတ်မြောက်ရေးစီမံချက်ဆိုတဲ့အမေရိကန်ထောက်ပံ့တဲ့ NGO အဖွဲ့တစ်ခုကဒီလူသားချင်းစာနာမှုကူညီတဲ့တက်ခတ်ရေးနဲ့မဆိုင်တဲ့စစ်သုံးပစ္စည်းတွေကိုစည်စနာဝန်ထမ်းလုပ်ကင်ပေးနေတဲ့သူတွေကိုဝင်ငှပေးနေတာပါယူကရိန်းရေးဟာဒီမိုကရက်ရောရီပါဘလစ်ကန်ရောပါတီကြီးနေရာစလုံးရဲ့ထောက်ခံမှုလိုတယ်လို့စတီဗင်မိုးကပြောပါတယ
် There is not a world whereUkraine gets what it wants.
American ပြည်ထောင်စုရဲ့ကိုယ်ညီထောက်ပံ့မှုတွေကိုပါတီတစ်ခုတည်းစီက Ukraine ကရနိုင်တာရနေတာမဟုတ်ပါဘူး။ဒီလိုဖြစ်နေတာမဟုတ်ပါဘူး။ Ukraine အနေနဲ့ပါတီနဲ့စလုံးရဲ့ထောက်ခံမှုရဖို့လိုပါတယ်။ အိမ်ဖြူတော်နဲ့လွတ်တော်ကြားမှာကွဲလဲနိုင်ကြတာတော့80ရာခိုင်နှုန်းရှိနေပါတယ
်။စီဗင်မိုးကသူ့ဘဝတသက်သာမှာအမေရိကန်တွေဒီလောက်သွေးကွဲတာသဘောထားကွဲလဲတာတွေကိုမကြုံဘူးလို့ရွေးကောက်ပွဲမှာတိုင်ခင်ထွက်လာတဲ့လူထုစစ်တမ်းတွေကိုအခြေခံပြီးတော့ပြောပါတယ
်။ The Russians are getting what they want.
ဒီရွေးကောက်ပွဲရာသီမှာရုရှားဘက်ကတော့သူတို့လိုချင်တဲ့အတိုင်းဖြစ်နေပါတယ်။သူတို့ကအမေရိကန်ပြည်ထောင်စုမှာဝရုံးသုံးခါနဲ့ထိမ့်မနိုင်တဲ့အခြေအနေမျိုးကိုမြင်ကျင်တာပါ
။ဒီရွေးကောက်ပွဲရလာဟာယူကရိန်းအနာဂတ်အတွက်ရေးကြီးတယ်ဆိုတာကိုတော့အများလက်ခံထားကြတယ်လို့သူကပြောပါတယ်
။ Right now we are in a global war.
အခုကျွန်တော်တို့ရင်ဆိုင်နေရတဲ့စစ်ကကမ္ဘာလုံးနဲ့ဆိုင်တဲ့စစ်ပါ။ဒီအချက်ကိုအခြေခံပြီးလှုပ်ရှားနေတဲ့သူတွေကကျွန်တော်တို့ရဲ့ရန်သူတွေနဲ့ယူကရိန်းပြည်သူတွေပါ။ဒီတော့ရွေးကောက်ပွဲကအမေရိကန်တွေစစ်ပွဲကိုဘယ်လိုတုံ့ပြန်မလဲဆိုတာအဆုံးဖြတ်ပေးမှာပါ
။တချို့ကလည်းမဲမပေးဘူးလို့ဆုံးဖြတ်ထားပါတယ်။ဂျွန်ဆန်နက်နဲ့သူစနီးကတော့ဒီတစ်ချိန်ရွေးကောက်ပွဲမှာမဲမပေးဘူးလို့ပြောပါတယ်။ဂျွန်ဆန်နက်ကနိုင်ငံတကာလေယာဉ်လိုင်းကုန်ပို့ဆောင်ရေးလုပ်ငန်းမှာလုပ်ကိုင်နေတဲ့သူတစ်ယောက်ပါ။ဂျာနီဘက်မလိုက်ဖူကအရေးကြီးတယ်လို့မြင်တဲ့သူတစ်ယောက်ပါ
။ For us hereIt's just a waiting game, you know.
ကျွန်တော်တို့အတွက်ကစောင့်ကြည့်နေုံပါပဲ။ဘယ်သူကိုကြိုက်တယ်မကြိုက်ဘူး။တိတ်ခတ်ကြဲကြဲပြောနေလို့မရပါဘူး။ဘယ်သူပဲနိုင်နိုင်ကျွန်တော်တို့အတူတူအလုပ်လုပ်ရမှာပါ။အ
မေရိကန်သမ္မတရွေးကောက်ပွဲဘယ်သူနိုင်မလဲဆိုတာကိုယူကရိန်းနိုင်ငံမှာရှိတဲ့မိတ်ဆွေတွေကသူ့ကိုကြိုတင်ခံမှန်းခိုင်းလို့ရှိတယ်လို့ဂျွန်ဆန်နက်ကပြောပါလေ။ဒီအဖြေကိုအမေရိကန်နိုင်ငံသားတွေကပဲပေးမှာပါ။ရွေးကောက်ပွဲမပြီးမချင်းဘယ်သူမှတိတိကျကျအဖြေကိုပြောလို့ရသေးမှာမဟုတ်ဘူးလို့သူကပြောဆိုကြောင်းပါခင်ဗျာ။
အခုလိုရလာဖြစ်သေးဖို့ခံနိုင်ချိန်မှာအမေရိကန်သမ္မတရွေးကောက်ပွဲတဲ့ဒီယူကရိန်းရောက်အမေရိကန်တွေမဲပေးခဲ့ကြတာကိုကိုသိန်းထိုင်ဦးပြောပြခဲ့တာပါအခုလိုရလာခံမမှုခံနေချိန်မှာဒီအမေရိကန်သမ္မတရွေးကောက်ပွဲမဲပြဿနာတကယ်လို့များဖြစ်လာခဲ့ရင်နှစ်ဖက်လုံးကပြင်ဆင်ထားကြပုံကိုဆက်ပြောပြပါမယ်ဒီအမေရိကန်သမ္မတတွေကိုအခုအင်ကာနေ့မှာအမေရိကန်တွေမဲပေးရွေးချယ်နေကြပါပြီဒီမိုကရက်သမ္မတလောင်းကမလာဟဲရစ်နဲ့ရီပဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရမ့်တို့ဟာမဲအပြတ်အသတ်နဲ့အနိုင်ရမယ့်အနေထားမှာမရှိတာကြောင့်သူတို့ရဲ့အဖွဲ့တွေကလည်းဒီရွေးကောက်ပွဲရလဒ်နဲ့ပတ်သက်ပြီးအငင်းပွားစရာရှိလာမယ်ဆိုရင်ရင်ဆိုင်မှုကိုလည်းအသင့်ပြင်ထားကြတာပါ VOA သတင်းတော် Veronica Bladras Iglesias ပြောထားတဲ့သတင်းကိုကိုအောင်ပြောပြပေးပါဦးခင်ဗျာ
Republican သမ္မတလောင်းဒေါ်နယ်ထရမ့်ကနိုဝင်ဘာ5ရက်မှာကျင်းပတဲ့သမ္မတရွေးကောက်ပွဲဟာဖြောင့်မတ်မျှတလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်မယ်ဆိုရင်ဒီရလဒ်ကိုလက်ခံမှာဖြစ်တဲ့အကြောင်းသတင်းမီဒီယာတွေကပြောကြားခဲ့ပါတယ်ရွေးကောက်ပွဲကျင်းပရေးအဖွဲ့ကလည်းရွေးကောက်ပွဲမျှတတပွင့်လင်းမြင်သာစွာဆောင်ရွက်မယ်အကြောင်းပြောထားတာပါဒါပေမဲ့လည်းပြိုင်ဘက်တွေဟာမတမာမှုတွေကျွလွန်နိုင်နေဆိုပြီးတော့လည်းထရမ့်ကပြောနေပါလေ
We can keep that cheating.
လိန်လေဒါတွေကိုတားဆီးဖော်ထုတ်နိုင်မယ်ဆိုရင်ကျွန်တော်တို့အပြတ်အသတ်ကိုနိုင်ပါပါ။သူတို့ကလူလိန်နေပါ
။ရွေးကောက်ပွဲမှာတကယ်လို့ Trump ရှုံးပြီးတော့အနောက်ရှက်ပြီးမယ်ဆိုရင်ဒီလိုလုပ်ရက်တွေကိုတားဆီးဖို့အစဉ်အသင့်ပြင်ထားတယ်လို့ Democrat သမ္မတလောင်း Kamala Harris ကလွန်ခဲ့တဲ့လကထုတ်လွှင့်ခဲ့တဲ့ NBC ရုပ်မြင်သံကြားနဲ့တွေ့ဆုံမေးမြန်းချက်မှာပြောဆိုသွားပါတယ
် We will deal with the election.
ဒီကောက်ပွဲကျင်းပတဲ့ညမှာရောနောက်ရက်ဒီမှာပါဖြစ်လာနိုင်ခြေတွေကိုဖြေရှင်းကင်တွယ်ဖို့ပြင်ဆင်ထားသလိုဒီပြဿနာတွေကိုကြွမ်းကြွမ်းကျင်ကျင်ဖြေရှင်းကင်တွယ်နိုင်မယ့်သူတွေလည်းရှိပါတယ
်မဲပြတ်သက်ထောက်ခံမှုရဖို့လိုတဲ့ swing states ပြည်နယ်တွေမှာ Republican အမျိုးသားကော်မတီကရွေးကောက်ပွဲလေလာစောင့်ကြည့်အဖွဲ့ဖွဲ့ပြီးတော့မဲမတမာမှုတွေကိုစောင့်ကြည့်စစ်ဆေးပါတယ်ဒီဖွဲ့ရဲ့ရှင်းတွေကလည်းမဲပေးရမှာနီးလည်းမကြဘူးဆိုပြီးတော့တိုင်ကြားတာတွေရှိပေမဲ့ဒီလိုတိုင်ကြားမှုအတော်များများကိုတရားရုံးကပယ်ချပါတယ်ဒီမိုကရက်ဘက်ကလည်းဂျော်ဂျီယာပြည်နယ်ကရွေးကောက်ပွဲရလဒ်မှန်ကန်ကြောင်းဒီပြုဖို့နှောင့်နှေးကြံ့ကြာနေတာအပါအဝင်ဒီလိုကိစ္စတွေနဲ့ပတ်သက်ပြီးတော့တရားရုံးကိုစောင့်ကြည့်တိုင်တန်းပါတယ်တဦးနဲ့တဦးမဲသိမ့်မကွာလာတဲ့ဒီနှစ်ရွေးကောက်ပွဲအတွက်အထူးသဖြင့်တော့ swing states တွေမှာဥပဒေကြောင့်အရာအပြင်းထန်ဖြေရှင်းကြလိမ့်မယ်လို့လည်းအကဲကတ်တွေကသုံးသပ်ထားတာပါ
At the polling place we often see
မဲယုံနေမှာမဲတွေကိုတေးချရေးတွက်ရလားဆိုတာနဲ့ပတ်သက်လို့အငင်းခုန်ဖြစ်တာကိုမကြာခဏတွေးရပါတယ်ရွေးကောက်ပွဲပြီးတဲ့ရက်တွေမှာဆိုရင်လည်းတချို့တွေဟာမဲပေးခွင့်ရှိရလားဆိုတာအပြင်သူတို့ရဲ့မဲတွေကိုရေးတွက်ရမလားမရေးတွက်ဘူးလားဆိုတာကိုလည်းငင်းခုန်ကြပါတယ်
မဲမတမာမှုတွေရှိတယ်ဆိုပြီးတော့ပြောကြားလာသူကအထောက်အထားခံငယ်မမာပြရမှာဖြစ်ကြောင်းလဲကျွမ်းကျင်သူတွေကသတိပေးထားပါတယ
် Lawyers be careful what you allege
ရှင်းတွေအနေနဲ့သတိကြီးကြီးထားပြီးပြောဖို့လိုပါတယ်အထောက်အထားပြရပါမယ်မပြနိုင်ရင်2020တုန်းကလိုအရေးယူခံရနိုင်ပါတယ်
2020သမ္မတရွေးကောက်ပွဲရလဒ်ကိုခိုးယူရဲဆိုပြီးတော့အခြေအမြင့်မရှိပဲပြောခဲ့တဲ့ထရန့်ရဲ့ရှေ့နေဟောင်းရူဒီဂျူလီယာနီယာဆိုရင်လည်းရှေ့နေလိုက်စင်ရုပ်သိမ်းခံရပါတယ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဥပဒေကြောင်းအရဖြည့်ရှင်းရမယ့်အခြေအနေတွေဖြစ်လာရင်ရွေးကောက်ပွဲရလဒ်ထုတ်ပြန်ဖို့နှောက်နှေးကြံကြာနိုင်တာပါဒါပေမဲ့လည်းအင်္ဂါနေ့ညမှာသမ္မတလောင်းတူကမဲအကွာနဲ့နိုင်နေမယ်ဆိုရင်တော့ကျန်တဲ့သမ္မတလောင်းအနေနဲ့ဒီရလဒ်နဲ့ပတ်သက်ပြီးလက်မခံရင်းဆန်မှုခက်ခဲမှာဖြစ်ကြောင်းသုံးသက်သူတွေကထောက်ပြပါရခင်ဗျာ
အခုအချိန်တွေကိုဖြစ်နေတဲ့အမေရိကန်ရွေးကောက်ပွဲတွေမဲပြဿနာတက်လာရင်ရင်ဆိုင်ဖို့နှစ်ဖက်လုံးပြင်ဆင်ထားကြပုံကိုကိုအောင်ပြောပြခဲ့တာပါအခုတော့ကဘာတလွားခီးသွားကဏ္ဍပါအရေးအသွေးရှည်နေတင်တဲ့ဂျပန်ဂျင်းအထည်တွေအကြောင်းပြောထားပါတယ်ဂျပန်နိုင်ငံလို့ဂျင်းပေါင်းမီတွေအရေးအသွေးကောင်းလာတယ်လို့နာမည်ကျော်တယ်လို့ဂျပန်မဲနယ်ပြားလို့ပြောစမှတ်ဖြစ်ရအောင်အယောင်ကလည်းထူးကြပါတယ်ဒါကြောင့်ဒီဂျပန်ဂျင်းအထယ်တွေအစပြုရာခူရာရှိကီမြို့ကခိုကြီးမရက်ခွက်ကိုမတ်စုမြတ်ဝင်တဲ့အတူကဘာတလွားခရီးသွားအစီအစဉ်ကနေတွားလည်ကြည့်ကြအောင်ခင်ဗျာ
ဂျပန်နိုင်ငံကိုဂျင်းပေါင်းမီဝယ်ဖို့တက်တက်လာကြတဲ့ရှိတယ်လို့ပြောရင်အံ့ဩကြမယ်ထင်ပါတယ်ကဘာမှာအမေရိကန်ဂျင်းပေါင်းမီတွေကိုလူသိများပေမဲ့အရေးအသွေးအကောင်းဆုံးအမှုပညာလက်ရာမြောက်ချုပ်ထားတဲ့ဂျင်းပေါင်းပီဝစ်ချင်တွေကဂျပန်မှာသွားဝယ်ကြပါတယ်။ဂျပန်ဂျင်းပေါင်းပီစတင်မွေးဖွားရလို့ပြောနိုင်တဲ့နေရာကတော့ဂျပန်နိုင်ငံအနောက်တောင်ပိုင်းအိုကာယာမခရိုင်ခူရာရှိကီမြို့ကခိုကြီးမရက်ကွက်ဖြစ်ပါတယ်။ဒီရက်ကွက်ထဲမှာထိတ်တန့်အရေးအသွေးကောင်းဂျင်းတဲ့ရောင်းတဲ့ဆိုင်ပေါင်း30ထက်မနည်းရှိတဲ့လမ်းကို Jing Street လို့တော့မှနာမည်ပေးထားပါတယ်။ဒီလမ်းစီကိုတစ်နှစ်တစ်နှစ်ရောက်လာကြတဲ့နိုင်ငံဆောင်ကကမ္ဘာလှည့်ဧည့်သည်တသိန်းထက်မနည်းရှိတယ်လို့ဂျပန်ခီးသွားလုပ်ငန်းကပြောထားပါတယ်။နိုင်ငံသားဧည့်သည်တွေအလားများလို့တဲ့အတွက်ခိုကြီးမရထားဘူတာယုံမှာအဲလန်းညွန်ကောင်တာရှိပြီးတော့အင်္ဂလိပ်ဘာသာနဲ့အဲလန်းညွန်လက်ကမ်းစာဆောင်တွေထားပေးထားပါတယ်။ Chanel တို့ Gucci တို့လိုကမ္ဘာကျော်စိန်ခံအဝတ်အထည်အမှတ်တံဆိပ်တွေအတွက်ဂျင်းတယ်တွေထုတ်လုပ်ပေးနေရတဲ့အထည်အရေးအသွေးကောင်းဂျင်းတယ်လုပ်ငန်းတွေရှိတဲ့နေရာဖြစ်ပါတယ်
။ This qualities.
ဂျပန်ဂျင်းတယ်ရီရဲ့အရေးအသွေးကစိတ်ချရလို့ဒီကိုလူတွေအများကြီးလာကြတာလို့ထင်ပါတယ
်ဂျပန်ဂျင်းပေါင်းပြီးဂျင်းအင်ဂျီရီထဲမှာနာမည်ကျော်အမှတ်တံဆိပ်တစ်ခုဖြစ်တဲ့မိုမိုတာရိုဂျင်းဆိုင်မှာအခုလိုမျိုးနိုင်ငံခြားကနေလာဝယ်ကြတဲ့တွေကိုအမြဲတွေ့ရလေရှိပါတယ်ဒီတယောက်ကလည်းစင်ကာပူကနေဂျင်းပေါင်းပြီးလာဝယ်နေတာပ
ါ I think in Japan the denim ဂျပန်ဂျင်းတယ်ရီအရေးအသွေးကောင်းတာလူသိများတယ်လို့ထင်ပါတယ
်ဂျင်းသားမျိုးစုံဂျင်းအယောင်မျိုးစုံထဲမှာသူကRotten denim လို့ပြောတဲ့မူလချင်းသားနဲ့ချုပ်ထားတဲ့ဘောင်းဘီကိုသဘောကျနေပါတယ
်။ I think the raw denim is quite nice as well especially seeing
အယောင်ချုပ်မထားတဲ့ဂျင်းကောင်းမယ်ထင်ပါတယ်ဗျ။ဒီမှာနမူနာပြတာကတော်တော်လေးလှပါတယ်။အခုကျွန်တော်ဒီလိုဂျင်းမျိုးလိုချင်သွားပြီ။ရှာကြည့်လိုက်ပါဦးမယ်
။တိုဖူကဆလို့ကားထုတ်လုပ်တဲ့အချိန်အသေးစိတ်အနုစိတ်ဂယုစိုက်တယ်လို့နာမည်ကြီးတဲ့ဂျပန်မှာဂျင်းဘောင်းဘီတစ်ထည်ဖြစ်လာဖို့ကိုလည်းအမှုပညာတစ်ခုဖန်တီးတယ်လို့အသေးချာဖန်တီးတာကိုမိုမိုတာရိုဂျင်းလုပ်ငန်းမှာသက်တည်အဖြစ်နဲ့မြင်နိုင်ပါတယ်။ကျင်းတဲ့ချုပ်လို့ဖို့ကျင်းစားတွေကအစားကိုပိုင်ရက်ကန်းစင်တွေမှာရက်လောက်ကြတာဖြစ်ပါတယ
်ကိုကြီးဦးနဲ့မကွန်နာလို့ဆက်တော်တော့
ကျင်းစားရက်တဲ့ရက်ကန်းဆက်တွေကိုကျွန်တော်ပြည်ပြင်ထဲသိမ်းလာတာနှစ်90ရှိသွားပါပြီရက်ကန်းဆက်တစ်ခုခုဖြစ်နေပြီဆိုအတန်ကြားတာနဲ့ကျွန်တော်သိတယ်ဗျဟ
ိုအနော်ဝန်နရှိအနော်နေစမှုတဲ့နာဂရတော်တော့ချီကာဂိုအတ
ော့ကဆူဝတ်ထားရင်တော့မှအတန်တစ်ခုခုလွဲနေပြီဆိုတာသိလို့အဲ့ဒီရက်ကန်းဆက်ကိုကျွန်တော်ပြင်နိုင်ပါတယ်
ကျွမ်းကျင်မှုနဲ့စေတနာပေါင်းပြီးတော့နှစ်ပေါင်းများစွာအတွေ့အကြုံရှိတဲ့တွင်ဂျင်းပေါင်းပြီးဂျင်းအင်ဂျီတွေကိုချုပ်လုပ်နေကြတာဖြစ်ပါတယ
်။ခီးစင်းတော့အထီးဥစီကလက်ကြည့်ကုလုံးတ
ဲ့နှစ်ပေါင်းများစွာလှုပ်လာတဲ့အတွေ့အကြုံကြောင့်အစအနေနဲ့လေးထူသွားပြီဆိုရင်တော့ကျွန်တော်ချက်ချင်းသိပါတယ်
။ဂျပန်ဂျင်းပေါင်းပြီးတွေရဲ့သူမတူထူးခြားမှုတစ်ခုကတော့မဲနယ်ပြားရောင်ဖြစ်ပါတယ်။ဂျပန်မဲနယ်ပြားရောင်တောင်ကူနိုဘလူးလို့နာမည်တွင်တဲ့အထီးကြော်ကြားတဲ့အယောင်ရှားဖို့အယောင်ဆိုးတဲ့အတတ်ပညာကလည်းမိုမိုတာရိုဂျင်းလုပ်ငန်းမှာတိတ်ကိုတံပိုးထားတဲ့အဆင့်တစ်ခုဖြစ်ပါတယ
်။အဲဒီစမိုင်းကြီးကတော့やっぱし色ですかね。
မင်းနေအောင်ဆိုတဲ့အဆင့်မှာတိတ်တရီထားအသေးချာလောက်ရတာကလိုချင်တဲ့အယောင်ရဖို့ပါ။ဓာတ်ပစ္စည်းတွေနဲ့အစားထိုးအယောင်ဆိုးလို့မရပါဘူး
။ဇင်ဘာဘွေနိုင်ငံမှာလက်နဲ့ခူးဆွထားတဲ့အကောင်းဆုံးဝါကွန်းတွေကိုလိုချင်တဲ့ဂျင်းအယောင်ရဖို့တဘာဝပစ္စည်းတွေနဲ့အယောင်ဆက်ထားတဲ့ဆေးရည်တွေမှာဆေးဆိုးနေတာဖြစ်ပါတယ်။ဝစ်ဆင်တွေကိုပေါ်မှာပျော်ပြောင်းပြီးတက်တောင့်တသက်ဖြစ်နေဖို့မှာဆေးရောင်ဆိုးနီးကလည်းအရေးကြီးတယ်လို့ဆေးရောင်ဆက်ပညာရှင်ကရှင်းပြပါတယ
်။にさせようと思うとなかなかねやっぱし
ဒီအလုံးမှာအခက်အခဲဆုံးအဆင့်ကတော့အယောင်ဆိုးဖို့ဆက်ထားတဲ့ဆေးရောင်ကိုသုံးသပ်ရတာဖြစ်ပါတယ်။
ဆက်ထားတဲ့ဆေးရောက်မကောင်းဘူးဆိုရင်အဲ့ဒီနေ့မှအယောင်ဆိုးဖို့မဖြစ်နိုင်တော့ပါဘူး။ဒီလက်မှုပညာတက်ဖို့ကလှုပ်ချင်တဲ့စိတ်ဆန္ဒမရှိရင်မလွယ်ပါဘူး။အသေးချာစိတ်ပါမှဒီပညာတက်မှာပါ။စိုးစေးတွေကိုနေ့တိုင်းဆက်ရပါတယ်။တစ်နှစ်မှာ365ရက်လုံးအယောင်ဆက်ဖို့လိုပါတယ
်။အရေးအသွေးကောင်းခြင်းတစ်ထည်ဖြစ်ဖို့အသေးချာဆေးရောက်ဆိုးထားတဲ့ဂျင်းသားအထူအပါရွေးတာကစားလို့တည်တည်တတ်တတ်ချောက်လုံးနည်းကိုလည်းဒီလုပ်ငန်းကအလေးထားပါတယ်။မိုမိုတာရိုဂျင်းစ်ကဂျင်းဒယ်ရီဝယ်ရင်ရာသက်ဖန်အာမခံချက်လည်းပါပါတယ်။ကျိုးချောင်းစီလျော်တဲ့အပေါက်အပြဲမျိုးဆိုရင်အခမဲ့ပြန်လဲချုပ်လို့ပြင်ဆင်ပေးပါတယ်
။ものを作ってこれ自分たちが作ったのが誰かの手に渡りますよね。でこれ
は今日あきがギュサイထားတာတင်သက်ပြီးတော့ရေရှည်ခံတဲ့အထည်ဖြစ်အောင်ချုပ်ဖို့ပါ။အခုကျမတို့ချုပ်နေတဲ့ဂျင်းပေါင်းမီတွေဝဝတ်တဲ့သူတွေလက်ထဲရောက်သွားတဲ့အခါမှာလက်ရကောင်းလို့ဝဝတ်ရတာတန်လိုက်တာဆိုတော့တုံ့ပြန်ချက်မျိုးရခြင်းပါတယ်။
မိုမိုတာရိုဂျင်းစ်ကအဝတ်ထည်တွေကိုဝယ်ယူချသူ40ရာခိုင်နှုန်းကဂျပန်နိုင်ငံပြည်ပကဖြစ်ပါတယ်။ဂျင်းပေါင်းမီတစ်ထည်ကိုအမေရိကန်ဒေါ်လာ300ကျော်ကစပြီးတော့ 1,000 နီးပါးအထိဈေးရှိတာမို့ဈေးကတော့မပေါ်လာပါဘူး။ဒါပေမဲ့အရည်အသွေးကိုကောင်းကောင်းထိန်းထားတာမို့သူတို့ရဲ့ဂျင်းတွေကိုတကူးတကလာပြီးတော့ဝယ်နေကြတာပါ။မိုမိုတာရိုဂျင်းစ်အမှတ်တံဆိပ်ကိုထုတ်လုပ်တဲ့ပင်မကုမ္ပဏီဖြစ်တဲ့ဂျပန်ဘလူးဂျင်းစ်ကုမ္ပဏီကဂျပန်နိုင်ငံမှာထုတ်လုပ်ပြီးဆိုတဲ့အချက်ကိုဂုဏ်ယူစရာအဖြစ်နဲ့မှတ်ယူထားတယ်လို့ပြောပါတယ်။
一番はやはり長く使えるということを大前提に
全て私たちの人々は普段ペイがろ延伸管でジェネリーを置くば私たちのコンビニを提唱ターボンゴが延衰を遮断点で膨散ဖြစ်အောင်လှုပ်ထားပါတယ်ဒါကဂျပန်延衰လို့ပဲပြောရမယ်ထင်ပါတယ
်だから我々のプロダクトの最高価値
高層延衰ဖြစ်ဖို့ကလက်내ချုပ်ဖို့လိုတယ်လို့ထင်ပါတယ်တချို့အကြောင်းတွေရဖို့ဆိုတာလဲလားတူပါပဲသိပ္ပံနည်းကြပြောရမယ်ဆိုရင်မဲနေအောင်ရဖို့ဓာတ်ဥစိုးသေးသုံးပြီးဆက်တာနဲ့တဘာဝမဲနေရအောင်ဆက်ပုံချင်းအတူတူပါပဲ။ဒါပေမဲ့ဂျင်းရောင်ထွက်လာတဲ့အခါမျက်စိနဲ့မြင်ရတဲ့အရောင်ချင်းကြတော့ကွာသွားပါတယ်
။ဂျင်းစာရက်လောက်တာကနေဂျင်းပေါင်းမီချုပ်လို့ပြီးစီးတဲ့အထိအဆအဆုံးဂျပန်နိုင်ငံမှာလုတ်တဲ့ဂျပန်ဂျင်းတယ်ရရနိုင်တာမို့နိုင်ငံအနောက်တောင်ပိုင်းအိုကာယာမခရိုင်ခူရာရှိကီမြို့ကခိုးချင်းမရက်ွက်ကိုကမ္ဘာနိုင်ငံဆောင်ကလာပြီးတော့ဝယ်နေကြတာပါ။နှစ်ပေါင်း40ကျော်ကြာတဲ့အထိထိတ်တန့်အရေးအသွေးကိုထိန်းထားတဲ့အတွက်ဂျပန်နိုင်ငံလို့ဂျင်းပေါင်းပြီးဂျင်းအိမ်ကြီးဆိုပြီးတော့နာမည်ကျော်ကြားနေတာဖြစ်ပါရဲ့ရှင်။ကျွန်မစုမြတ်မော်ပါ
။အရေးအသွေးရှည်ရန်တင်တဲ့ဂျပန်ဂျင်းတယ်တွေအကြောင်းမစုမြတ်မော်ပြောပြခဲ့တာပါ။အခုတော့ VOA American တိုင်းရဲ့အင်္ဂါညအစည်းအဝေးနဲ့ဆက်မသက်ခင်သတင်းချင်းချုပ်ကိုစောမှုကျော်ပြောပြပေးပါအောင်ခင်ဗျာ
။ဒီကနေ့အင်္ဂါနေ့အမေရိကန်သမ္မတရွေးကောက်ပွဲကျင်းပတဲ့အတွက်ပြည်내အသီးအသီးကတန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေမဲပေးနေကြပါတယ်။တန်းနဲ့ချီတဲ့မဲဆန္ဒရှင်တွေကလည်းကြိုတင်မဲတွေပေးခဲ့ကြပါတယ်။ရွေးကောက်ပွဲမတိုင်ခင်တရက်နေ့မနေ့ကအထိ AP သတင်းဌာနကကောက်ယူခဲ့တဲ့စီးရင်တွေအရကြိုတင်မဲပေးသူ82တန်းလောက်ရှိပြီးဒါဆိုရင်နောက်ဆုံးသမ္မတရွေးကောက်ပွဲတဲ့အနည်းငယ်ပိုများပါတယ်။ကြိုတင်မဲပေးသူစံချိန်တင်များပြတဲ့အထက်မှာကျိန်းနဲ့ရှင်ပြန်ရမယ်လို့ခံကင်းထားတဲ့ဂျော်ဂျီယာမြောက်ကိုရိုင်းလာပြည်နယ်တွေလည်းပါဝင်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲကိုပြည်ပကနှောက်ယှက်မဲ့အန်ဒီရဲ့အမေရိကန်ထောက်လှမ်းရေးကတရီပြလိုက်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့နိုင်ပိုင်းအလုံးမှာပဲအမေရိကန်ပြည်သူတွေအကြရွေးကောက်ပွဲအကြောင်းပြပြီးသွေးကွဲအောင်ပဋိပက္ခဖြစ်အောင်သွေးတိုးဖေးတဲ့ပြည်ပကလုံခြုံတဲ့လောရတွေကိုတရီပြဖို့တရီပြတဲ့အနေနဲ့အမေရိကန်ထောက်လှမ်းရေးအေဂျင်စီကအရေးပေါ်တရီပြချက်တွေထုတ်ပြန်ပါတယ်။ဒီကနေ့အင်္ဂါနေ့မှာကျင်းပတဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအထက်လွှတ်တော်နဲ့အောက်လွှတ်တော်200စလုံးကိုအများစုနဲ့ထိမ့်ချုပ်နိုင်ရေးဟာအရေးပါတဲ့ကိစ္စဖြစ်ပါတယ်။သမ္မတအသစ်ရဲ့အစီအစဉ်ကိုထောက်ခံအားပေးမလားဒါမှမဟုတ်ကန့်ကွက်မလားဆိုတာကိုလွှတ်တော်200လုံးရဲ့လက်ထဲမှာရှိပါတယ်။လွှတ်တော်200စလုံးတဲ့ကိုယ်စားလှယ်ရေးတွက်တွေကိုလည်းဒီကနေ့အင်္ဂါနေ့သမ္မတရွေးကောက်ပွဲမှာတပြိုင်နက်တည်းရွေးချယ်မှာဖြစ်ပါတယ်။မြန်မာအာဏာသိမ်းစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာတရုတ်နိုင်ငံကိုဒီကနေ့အင်္ဂါနေ့ဘာပဲရောက်ရှိသွားပါတယ်ဒီခီးစဉ်ဟာ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်တရားဝင်လူသူရှင်ကြားတွားရောက်တဲ့ပထမအဦးဆုံးခီးစဉ်လည်းဖြစ်ပါတယ်ယူနန်ပြည်နယ်ကုမင်းမှာဗုဒ္ဓဟူးနေ့စတင်ပြုလုပ်မဲ့မဲကောင်ရာဝန်ထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့သွားတာပါဒါအပြင်တရုတ်အစိုးရတာဝန်ရှိသူတွေလည်းတွေ့ဆုံဖို့မျှော်လင့်ရပါတယ်သုံးသပ်သူတွေကတော့ဒီခီးစဉ်ဟာတိတ်ထူးထူးခြားခြားရလတ်ထွက်ပေါ်မှာမဟုတ်ဘူးလို့ပြောဆိုထားပါတယ်
ကျေးဇူးပါကိုစောမိုးကျော်ရေအခုလိုသတင်းချင်းချုပ်အပီမှာတော့ VO ရဲ့အင်္ဂါညစီစဉ်နေဒီမှာပဲပြီးဆုံးသွားပါပြီ ဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ္မာပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Bill Andrade နဲ့ Justin Thwaite ဆိုဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ VOE ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များလည်းတကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြဝရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းလေးအိပ်စက်အနားယူနေတဲ့ညဖြစ်ကြပါစေခင်ဗျာ
This program